Welcome to the Voice of America in Burmese.
မင်္ဂလာနေ့တည်းရဲ့အစမှာဒေါ်ရရှင်နေပျော်ရွှင်နိုင်ကြပါစေခင်ဗျာ။ VOA အမေရိကန်တန်ရဲ့2019ခုနှစ်ဒီဇင်ဘာလ22ရက်ဇနီးဥနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလှမ်းညွှန်မီတာ3040/48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်မဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါ။
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြပါပါစီးရီးယားနိုင်ငံတွေကိုနေဆက်ဖြတ်ပြီးအကူအညီတွေပို့မဲ့လူမျိုးရင်းကောင်စီဆုံးဖြတ်ချက်ကိုဗီတို3ပယ်ချတဲ့ရုရှားနဲ့တရုတ်ကိုအမေရိကန်ကပြစ်တင်ရှုတ်ချပါတယ်ရူဝင်ညာဒုက္ခသည်တွေနေရရင်ပြန်ပို့ရေးချမ်းမုံငွေဖြင့်အင်ဒိုနီးရှားကဒေါ်လာ5သိန်းကျော်အကူအညီပေးပါတယ်ထိုင်းမြန်မာနေဆက်ကုန်သွယ်ရေးဒီနှစ်အတွင်းကျသွားတယ်လို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်ဒီသတင်းတွေနဲ့တူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအမေရိကန်နိုင်ငံမှာနိုင်ငံရေးဩဇာအလွဲသုံးစားမှုနဲ့သမ္မတထရန့်ကိုတရားဆွဲလိုက်တာကြောင့်2020အမေရိကန်ရွေးကောက်ပွဲပေါ်ဘယ်လိုရိုက်ခတ်မှုရှိလာမလဲဆိုတဲ့အကြောင်းနဲ့မြန်မာနိုင်ငံကမူရစ်စေးဂိုင်းအတွက်ငွေကြေးခွာချပေးနေတဲ့ထိုင်းအာဏာပိုင်တချို့နေအိမ်ကိုထိုင်းရဲကရှာဖွေခဲ့တဲ့သတင်းပေးပို့ချက်ကိုလည်းနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်ကဏ္ဍမှာတော့ဒုအတန်နဲ့စနေညဓာတ်ရိုက်လေလံအစီအစဉ်ကိုတင်ဆက်သွားဖို့ရှိပါတယ
်တချို့ကဒီမပေါ်ကင်းရှိခါမျိုးရည်ဆိုရင်ကျမတို့အတွက်ဟိုအဖက်ချင်းများရှိ
တို့အတန်အပတ်စဉ်ကဏ္ဍကိုတင်ဆက်တဲ့အခါမှာနားဆင်ရဖို့ရှိပါလေခင်ဗျာအခုအရင်ဆုံးတော့တင်းနှင်းကုနေနေမနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ပြောပြမှာပ
ါစီးရီးယားနိုင်ငံတွေကိုနေဆက်ဖြတ်ပြီးလူသားစာနာမှုအကူအညီပေးဆိုင်ရာကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်ချက်တရက်ကိုရုရှားနဲ့တရုတ်တို့ကဗီတိုအာဏာသုံးပယ်ချလိုက်တဲ့အတွက်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကစနေနေ့မှာအပြင်းထန်တိုက်တင်ရှုတ်ချလိုက်ပါတယ်။စီးရီးယားနိုင်ငံသားတန်ပေါင်းများစွာကိုလူသားစာနာမှုအကူအညီတွေရောက်စေမဲ့လူမျိုးရေးကောင်စီဆုံးဖြတ်ချက်ကိုရုရှားဖက်ဒရေးရှင်းရဲ့တရုတ်တို့ကဗီဒီယိုသုံးပယ်ချတာဟာရှက်ဖွယ်လို့ရပါပဲလို့ဝန်ကြီးပွန်ပေယိုကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ဒီဆုံးဖြတ်ချက်ကိုကန့်ကွက်ပြီးနိုင်ငံရေးအရာသဘောထားတစ်ခုချမှတ်ဖို့ရွေးချယ်လိုက်တဲ့ရုရှားနဲ့တရုတ်တို့ရဲ့လက်ထဲမှာသွေးစွန်းသွားပါပြီလို့လည်းဝန်ကြီးပွန်ပေယိုကပြောပါတယ်။2012ခုနှစ်ကစတင်တဲ့စီးရီးယားပြည်ပခဘေးဒဏ်တင့်နေရသူအရသာ၄သန်းအတွက်တူရကီနဲ့အီရတ်ကိုဖျက်ပြီးအကူအညီတွေပေးပို့တာကိုအခုဆုံးဖြတ်ချက်ကနောက်တစ်နှစ်ထပ်တိုးတာပါအခုလိုဗီဒီယိုသုံးပယ်ချတာကြောင့်တက်တန်းကုန်မှုသတင်းသုံးပတ်တော့မကျန်တော့တဲ့လက်ရှိဆုံးဖြတ်ချက်တက်တန်းမကုန်ခင်တခြားသဘောတူညီချက်တခုခုမရဘူးဆိုရင်ကုလသမဂ္ဂကရမုံငွေထောက်ပံ့တဲ့အကူအညီတွေအိုက်ဒလစ်ဒေတာနဲ့အတိုက်ခံတွေထိန်းချုပ်ထားတဲ့စီးရနိုင်ငံတွေတခြားဒေတာတွေကိုမရောက်တော့မှပိုးပြီးဆိုးရင်လာနေကြပါတယ်
အိန္ဒိယနိုင်ငံမြောက်ပိုင်းမှာရဲနဲ့ဆန္ဒပြသူတွေကြားစနေနေ့ကအဓိကယုံဖြစ်ခဲ့ပြီးလူ၉ဦးသေဆုံးရပါတယ်။နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေသစ်ကိုစန့်ကျင်ဆန္ဒပြမှုအတွင်တနိုင်ငံလုံးအတိုင်းအတာအရသေဆုံးသူ23ဦးရှိခဲ့ပြီလို့လည်းရဲတပ်ဖွဲ့ကပြောပါတယ်။နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေသစ်ကမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံတယ်လို့ဆန္ဒပြသူတွေကပြောဆိုပြီးဒီဥပဒေကိုစန့်ကျင်ဆန္ဒပြသူဆန္ဒပြမှုအတွင်းဥတ္တပရဒေ့ရှ်ပြည်နယ်တွင်မှစနေနေ့က9ဦးသေဆုံးခဲ့တာကြောင့်ပြည်နယ်တွင်မှပဲသေဆုံးသူ15ဦးထိရှိခဲ့တယ်လို့လည်းပြည်နယ်ရဲတပ်ဖွဲ့ပြောခွင့်ရဖရာဘင်ကူမာကပြောပါတယ်သေဆုံးသူအများစုကလူငယ်တွေဖြစ်တယ်လို့လည်းရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်တချို့ကတော့ကြီးသင့်ဒဏ်ရာတွေနဲ့သေဆုံးတာဖြစ်ပြီးရဲတပ်ဖွဲ့ဘက်ကတနက်နေ့ပြစ်ခတ်မှုမရှိတာကြောင့်ဒီကြောင့်ရတဲ့ဒဏ်ရာတော့မဟုတ်ပါဘူးရဲတပ်ဖွဲ့ဘက်ကမျက်ရည်ယိုပုံတစ်မျိုးတည်းကိုပဲတုံးတယ်လို့လည်းသူကပြောပါတယ်အိန္ဒိယမြောက်ပိုင်းမြို့တွေမှာလည်းဆန္ဒပြသူတွေမချေနှက်ချက်တွေပြင်းထန်ခဲ့တာနဲ့အတူပဲကားတရာစင်လောက်မိရှို့ခံခဲ့ရပြီးရဲစခန်းတစ်ခုလည်းမိရှို့ခံရတယ်လို့သူကပြောပါတယ်အိန္ဒိယရဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေပြင်ဆင်ချက်ကတရားမဝင်ဖြစ်နေကြတဲ့ဟိန္ဒူခရစ်ယာန်နဲ့ဘာသာရေးအရာလူနည်းစုဖြစ်ရသူတွေကိုနိုင်ငံသားဖြစ်ရေးပို့ပြီးမြန်ဆန်သွားစေမှာဖြစ်ပေမဲ့မွတ်စလင်တွေကိုတော့ချန့်လှပ်ထားတာဖြစ်ပါတယ်
။အမေရိကန်ဖက်ဒရယ်ဆိုရတဲ့2020ပြည့်နှစ်စက်တင်ဘာလအထိအသုံးစရိတ်ဆိုင်ရာဘတ်ဂျက်ဥပဒေနှစ်ခုကိုသမ္မတဒေါ်နယ်ထရမ့်လက်မှတ်ရေးထိုးအတည်ပြုလိုက်ပြီးဖြစ်ပါတယ်။ဒါကြောင့်လဲတောက်ကြံနေမှာအစိုးရလုပ်ငန်းတွေရပ်ဆိုင်မဲ့အရေးရှောင်လန့်နေတာပါ။အခုဒီပြလိုက်တဲ့ဒေါ်လာ 1.4 trillion 3 ရိတ်ထက်မှာအရာဖက်အစိုးရဝန်ထမ်းတွေရဲ့လစာကို 3.1 ရာခိုင်နှုန်းတိုးပြဖို့လည်းပါပါတယ်။ဒါ့အပြင်ဒေါ်လာ 938 billion ကာကွယ်ရေးအသုံးစရိတ်ဥပဒေကိုပါဒီပြလိုက်တာကြောင့်အာကာသတပ်ဖွဲ့တစ်ခုထူထောင်မှုစစ်ဖက်ဝန်ထမ်းတွေရဲ့လစာကို 3.1 ရာခိုင်နှုန်းတိုးပြဖို့နဲ့အစိုးရဝန်ထမ်းတွေမိဖွားချိန်တွင်လစာပြည့်ခွင့်ရပေါင်းတရေ12ပတ်ပေးဖို့သမ္မတထရမ့်ကအတည်ပြုလိုက်တာပါ Republican and Democrat Madrija, Ninan Yiswetar, the Uri Mujanugo, Democrat Usan Oludoga, Tamarago, the Aswebo, Sumpia like a pinch of Indu Dumawe, Lamatu, a debut of Japare. A soya donze and a di Uri Riha, American separate on Wedku Pitelu, Republican Riga Suvare, Tamaro, Democrat Riga, those of you get it, Nipojin Kala, Quin Bibu, the Nadekamurina signed it to the Danalupu, Yuka Wellunu Isanya, a donze again.
ဥရုယာဒီပြောင်းလဲမှုဆိုင်ရာသူဒေသနာအတွက်ဇာမုံငွေတိုးထားတာပါတဲ့အတွက်သူတို့အောင်မြင်မှုရလိုက်တယ်လို့ပြောပါတယ်။ရုရှားနဲ့ယူကရိန်းကြားတဘာဝထံငွေပို့ဆောင်ရေးသဘောတူညီချက်တည်းတရက်ကိုစနေနေ့မှာကျင်းပပါတယ်။ဒီသဘောတူညီချက်တည်းအရရုရှားဆွေရကအရင်ဆိုဗီယက်ယူနီယံဟောင်းအင်းကြီးကျင်းတွေကနေတဆင့်ဥရောပကိုအနည်းဆုံး ရုရှားရဲ့ဂက်စပရွန်လုပ်ငန်းကြီးကနောက်9နှစ်ကြာကာလအတွင်းယူကရိန်းကိုဖျက်ပြီးတဘာဝဓာတ်ငွေကုဗမီတာ200နှစ်ဆက်5ဘီလီယံပို့ဆောင်မှာဖြစ်ပါတယ်ဂက်စပရွန်လုပ်ငန်းကြီးကဥရောပရဲ့တဘာဝဓာတ်ငွေလိုအပ်ချက်ရဲ့3ပုံတစ်ပုံကျော်ကိုတင်သွင်းနေတာဖြစ်ပါတယ်2024နှစ်မှာတဘာဝဓာတ်ငွေကုဗမီတာ60ဘီလီယံတင်ပို့မှာဖြစ်ပြီး2027ခုနှစ်မှာတော့တဘာဝဓာတ်ငွေကုဗမီတာ40ဘီလီယံအထိ
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 0483လိုင်းဒိုမီတာ48 kHz 6753ဒုတိယနိုင်ဝတ်မှာလိုင်းနမီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပြနေပါတယ
်ဒီဝီကနေတနင်္ဂနွေနေ့မနေ့ဖက်တရုံးတွေကိုတိုက်ဆက်လက်ပြောပြနေပါတယ်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်ပို့ရေးကူညီတဲ့အနေနဲ့အင်ဒိုနီးရှားဆွေရကမြန်မာနိုင်ငံကိုရန်မုံငွေဒေါ်လာ5,300,000ကျော်ပေးလိုက်တဲ့ကြောင်း The Jakarta Globe သတင်းတပုတ်မှာရေးထားပါတယ်။ဒီရန်မုံငွေကိုရှစ်တောင်အရှနိုင်ငံများဖွဲ့အာဆီယံကနေတဆင့်ပေးတာပါ။အာဆီယံဒုတိယအတွင်းမှုချုပ်တူဦးဖြစ်သူ Robert Matthias Michael Tanney နဲ့အင်ဒိုနီးရှားဗန္ဒားရေးဝန်ကြီးဌာနညွှန်ကြားရေးမှုချုပ်တူဦးဖြစ်သူ Lucky Alfaman တို့အကြားဂျကာတာမြို့တော်မှာတောက်ကြနေကလက်မှတ်ရေးထိုးပြီးရန်မုံငွေပေးအပ်ခဲ့တာဖြစ်ပါတယ်။အခုလိုရမုံငွေကူညီတာဟာပြီးခဲ့တဲ့လကဗန်ကောက်မြို့တော်မှာလုပ်တဲ့အာဆီယံထိပ်သီးအစည်းအဝေးတွင်ဓမ္မရဂျိုကိုဂျိုကိုဝီဝီရိုတို့ပြောဆိုထားတဲ့ရိုဟင်ညာဒုက္ခသည်အကြက်တက်ကိုဖြေရှင်းတာမှာအကူအညီပေးမယ်ဆိုတဲ့အစိုးရရဲ့ဂရီကုတ်ကိုအကောင့်ထဲပေါ်တာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရက်နိုမာဆူဒီကပြောပါတယ်။ဒေသတွင်းလူမျိုးရင်းနဲ့ညီညာရေးပေါ်ဆောင်တာမှာအာဆီယံရဲ့အရေးပါမှုကိုအထူးထင်ရှားစေဖို့လူလူရဲ့ဒါယဝါပြောမှုတွေအာဆီယံရဲ့ပါဝင်လို့ဆောင်မှုကိုပြသဖို့ရာအာဆီယံအနေနဲ့ဒီကိစ္စကိုဖြေရှင်းရေးဟန်ဂျန်ကြီးပူအားဆိုင်လှုပ်ဆောင်မှုကလွဲလို့တခြားရွေးချယ်စရာမရှိပါဘူးလို့အာဆီယံတွင်းမှုချုပ်လင်ဂျော့ခွိုင်နဲ့အတူရမုံငွေပေးအပ်ပွဲအခမ်းအနားကိုတက်ရောက်တဲ့ဝန်ကြီးရက်နိုကပြောပါတယ်ရိုဟင်ညာဆိုတဲ့သုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကဒီအကြက်တဲကိုဖြေရှင်းတာမှာအာဆီယံရဲ့ကူညီပံ့ပိုးမှုကိုအလင်းသင့်တယ်လို့အတိအမှတ်ပြုထုတ်ပေါ်ပြောဆိုလို့ရှိပါတယ်
ထိုင်းနဲ့မြန်မာနယ်စပ်ကုန်သွယ်ရေးက2019ခုနှစ်ဇန်နဝါရီလကနေနိုဝင်ဘာလအထိ17လတာကာလအတွင်းတိတိတသာကျဆင်းခဲ့တယ်လို့တရားဝင်အချက်လက်တွေကိုကိုးကားပြီးတနေရှင်းသတင်းကဖော်ပြပါတယ်။ရနောင်းခံကုန်သွယ်ရေးဌာနကထုတ်တဲ့တလချင်းစီရဲ့ကုန်သွယ်မှုတန်ဖိုးကလည်းပြီးခဲ့တဲ့6နှစ်ဆက်တိုက်ကာလအတွင်းနဲ့နှိုင်းယှဉ်ရင်လျော့နေနေပါတယ်။ကုန်သွယ်ရေးပမာဏကနှစ်စဉ်ထိုင်းဘတ်4ဘီလီယံကျော်ဖို့လျော့ချနေတယ်လို့လည်းဖော်ပြပါတယ်။ဒီနေ့နိုဝင်ဘာလကုန်သွယ်ရေးတန်ဖိုးကတော့စုစုပေါင်းထိုင်းဘတ်ငွေ 1.83 ဘီလီယံရှိပြီးဒီအရင်လကတည်းကဘတ်ငွေ 69.65 သန်းတိုးလာတာလို့ရုံးရင်ညွှန်ကြားရေးမှူးဝါနီဒါအာရုနိုထိုင်းကပြောဆိုကြောင်းဖော်ပြပါတယ်။ထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုအများဆုံးတင်ပို့နေတဲ့ကုန်ပစ္စည်းတွေတင်မှာတော့ဓာတ်ဆီ73စီ6စီတို့လိုပစ္စည်းတွေပါပြီးမြန်မာဘက်ကတော့ရေရွက်ကုန်ပစ္စည်းတွေကိုအများစုတင်သွင်းနေတာဖြစ်ပါတယ်
စနေနေ့ကစားတဲ့ပရီးမီးယားလိဂ်ပွဲစဉ်16ဘောလုံးပွဲတွေထဲမှတ်ပေးစရာထိပ်ဆုံး၅တင်းနဲ့ကအသင်း၂တင်းဖြစ်တဲ့မန်စီးတီးနဲ့လက်စတာစီးတီးပွဲမှာမန်စီးတီးက3ဂိုးတကူနဲ့နိုင်ရသွားပါတယ်။ဒါကြောင့်ဒီအသင်း၂တင်းကြားမှာတမတ်အကွာနဲ့အဆင့်နှစ်နေရာအတွက်အကျိတ်နဲ့ဖြစ်သွားပါပြီ။တခြားပွဲတွေမှာတော့နူးကက်ဆယ်ကခရစ်စတယ်ပေးလစ်ကိုတကူကိုမရှိ၊ဆာသ်သမ်တန်ကဗီလာကို3ဂိုးတကူ၊ဝုလ်ဖ်စ်ကနော်ဝစ်ကို2ဂိုးတကူ၊ရှက်ဖီးကဘရိုက်တန်ကိုတကူကိုမရှိ၊ဘန်လီကဘိုးမော့တ်ကိုတကူကိုမရှိနဲ့အတီးတီးနိုင်ရပါတယ်။ Everton နဲ့ Arsenal ပွဲကတော့ကိုမရှိသေးကြပါတယ်။လီဗာပူးကဝက်ဆမ်နဲ့ဝေကွန်းမှာကံမှုစီစဉ်ထားပေမဲ့ပွဲမဖြစ်ပဲရွှေ့ထားပါတယ်။တနင်္လာနေ့မှာဝက်ဖို့နဲ့မန်ချက်စတာယူနိုက်တက်စပါနဲ့ချယ်ဆီတို့ကစားဖို့ရှိပါတယ်။လက်ရှိချိန်ထိကစားပြီးသမျှလီဗာပူးကဒုတိယနေရာကလက်စတာစီးတီးထက်10မှတ်သာတပွဲရောနဲ့အမှတ်ပြတ်ဆက်ပြီးဦးဆောင်နေသေးပါ။အဆင့်3မှာရှိတဲ့မန်စီးတီးကလည်းအဆင့်4ကချယ်ဆီထက်တပွဲပိုကစားပြီးဖြစ်ပေမဲ့ရမှတ်6မှတ်ဖြတ်ထားနိုင်သေးပါ။ပွဲစဉ်18မကန်ရသေးတဲ့ချယ်ဆီက29မှတ်နဲ့အဆင့်4ရှက်ဖီးက18ပွဲကစားပြီးတဲ့နောက်28မှတ်နဲ့အဆင့်ကအသေးသေးရှိနေကြပါတယ
်။အီတလီနိုင်ငံဘန်ဆန့်မြို့မှာစနေနေ့ကရေမျက်နှာပြင်မြင့်တက်ခဲ့ပါတယ်။ဘန်ဆန့်မြို့မှာနှစ်ပေါင်း50ကျော်အတွင်းအဆိုးရွားဆုံးရေကြီးမှုနဲ့ကြုံတွေ့ခဲ့ရပြီးတဲ့နောက်သတင်းပတ်တွေအတွင်းအခုလိုပင်လယ်ရေမျက်နှာပြင်မြင့်တက်မှုနဲ့ထပ်မံကြုံတွေ့ရတာပါ။ Aqua Elder လို့ခေါ်တဲ့ပင်လယ်ဒီရေမြင့်တက်မှုကအမြင့်ဆုံး130စင်တီမီတာထိရောက်မယ်လို့ခန့်မှန်းထားပါတယ်။ပြီးခဲ့တဲ့လကရေကြီးမှုကြောင့်ပျက်စီးဆုံးရှုံးမှုတန်ဖိုးကခန့်မှန်းချေ$1 billion ကျော်ရှိပါတယ်။အီတလီနိုင်ငံဘန်ဆက်မြို့ကတစ်နှစ်ကိုခီးသည်25သန်းကျော်လာရောက်လဲပတ်နေတဲ့နေရာလည်းဖြစ်ပါတယ
်။တနင်္ဂနွေနေ့မနေ့ကထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထဲတို့ပြောပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကန္တာတွေမတိုင်ခင်မှာထိတ်တန်းရောက်နိုင်ငံတကာသတင်းလွှာသတင်းဆောင်မတွေကိုတင်ဆက်မှာဖြစ်ပါတယ်။နိုင်ငံရေးပြန်မဲ့ဂျိုးဘိုင်တန်ကိုစုံစမ်းစစ်ဆေးပေးဖို့ယူကရိန်းကိုဖိအားပေးခဲ့တဲ့အပေါ်သမ္မတဒိုနယ်ထရမ့်ကိုအောက်တိုဘာကတရားစွဲဆိုလိုက်တာကြောင့်သူဟာသမိုင်းမှတ်တမ်းဝင်သွားပြီဖြစ်ပါတယ်။ Republican ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာနှစ်ဆန်းပိုင်းတရားစစ်ဆေးတဲ့အခါသမ္မတထရမ့်မှာအပြစ်မရှိဘူးဆိုပြီးဆုံးဖြတ်မယ်လို့ခန့်မှန်းထားကြပါတယ်။ဒါပေမဲ့တရားစွဲဆိုမှုကနေနိုင်ငံရေးတံမြန်တက်ရောက်မှုဟာ2020ပြည့်သမရရွေးကောက်ပွဲမှာအဓိကကျတဲ့ကိစ္စတစ်ခုဖြစ်လာမှာပါ။ဂျင်မလုံးပြဖို့တဲ့သတင်းလှကူတော့ကိုကျော်ကျော်သိန်းကပြောပြမှာဖြစ်ပါလေ
။ Please welcome the 45th President of the United States, Donald J. Trump.
အကြံတဲဆိုင်တဲ့ဂျင်တိုင်းမှာသမရထရမ့်အနေနဲ့သူ့ကိုထောက်ခံသူတွေရဲ့အားပေးမှုကိုအမြဲတမ်းအားကိုးအားထားပြုနိုင်ပါရဲ့။သူ့ကိုတရားစွဲဖို့အောက်လွှတ်တော်မှာမဲခွဲနေချိန်မှာတော့မှမီရှိဂန်ပြည်နယ်မဲဆွယ်ပွဲတွင်ဒီမိုကရက်တွေကိုထိုးနှက်ခဲ့ပါရဲ့။
You are the ones interfering in America's elections. You are the ones subverting
America. ခင်ဗျားတို့ကသာအမေရိကန်ရွေးကောက်ပွဲတွေကိုနှောက်ယှက်တာ။ခင်ဗျားတို့ကသာအမေရိကန်ဒီမိုကရေစီကိုအန္တရာယ်ပေးတာ။ကျွန်တော်ကဘာဆိုဘာမှလုပ်တာမဟုတ်ဘူး။ဒါဟာအကြောင်းပြချက်ဆက်ဆက်ပဲ
။2020ရွေးကောက်ပွဲမှာပြန်နိုင်အောင်ယူကရိန်းကူညီယူဖို့သမ္မတကကြိုးစားတာကိုလက်လျူရှုမထားနိုင်တာကြောင့်သမ္မတကိုတရားစွဲရတာလို့အောက်လွှတ်တော်ဒီမိုကရက်တွေကပြောပါတယ်။Maryland Auditor Matt Stanley Wire က
This impeachment asks whether we are still a republic of laws.
နိုင်ငံတည်ထောင်ခဲ့သူတွေရည်ရွယ်တယ်လို့ကျွန်တော်တို့ဟာဥပဒေစိုးမိုးတဲ့နိုင်ငံဖြစ်နေသေးသလားဒါမှမဟုတ်လူတယောက်ကဥပဒေအထက်မှာရှိနေနိုင်တာကိုကျွန်တော်တို့လက်ခံမလားဆိုတာဒီတရားစွဲဆိုမှုကမေးခွန်းထုတ်တာပါပဲ
။ Auditor တရားစစ်ဆေးမှုမှာလူများစုခေါင်းဆောင် Mitch McConnell အပါအဝင် Republican တွေကသမ္မတမှာအပြစ်မရှိဘူးဆိုပြီးဆုံးဖြတ်ကြမှာမို့သမ္မတအတွက်အလားအလာကအများကြီးပိုကောင်းပါတယ်။
This particular House of Representatives has let its partisan rage
ဒီအလို့တော်ဟာဒီသမ္မတအပေါ်နိုင်ငံရေးပြည်ထောင်ကနေလှုပ်ဆောင်နေတာကအနာဂတ်ကြီးပါသွားစေမဲ့ဆိုးရွားတဲ့အစဉ်လာတစ်ခုကိုဖန်တီးလိုက်တာပါပဲ
။ဒါလို့တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer ကတော့သမ္မတပေါ်စွဲချက်တွေကိုသူ့ပါတီအနေနဲ့ခိုင်မာအောင်လုပ်မယ်လို့ပြောပါတယ
်။ I have little doubt that if we tell the president that he can escape scrutiny
DPM မှာသမရအနေနဲ့စစ်ဆေးခံရတာကနေရှောင်သွားနိုင်တယ်လို့ကျွန်တော်တို့ပြောလိုက်ရင်သူထက်ခါတလေလေလုံနေမယ်ဆိုတာကျွန်တော်တန်တရားမရှိပါဘူ
းဒီတရားဆွဲဆိုမှုကနောက်နှစ်သမရယူကောက်ပွဲမှာအဓိကကိစ္စရပ်တစ်ခုဖြစ်လာဖို့ဒီမိုကရက်နဲ့ရီပူဘလီကန်တွေခံမှန်းထားကြတယ်လို့ AB သတင်းဌာနကဂျူလီပေ့စ်ကပြောပါတယ်
It's just a huge unknown. Both parties think that this could play to their favor and privately both parties think it could
be. ဒါဘလုံးမမသိနိုင်သေးတဲ့ကိစ္စပါပဲ။ပါတီနှစ်ရက်လုံးကသူတို့ဘက်မှာအသာရနိုင်တယ်လို့ထင်ကြပါရဲ့။နောက်ွယ်မှာကျတော့သူတို့ကိုထိခိုက်နိုင်တယ်လို့ထင်တာပါ။ဒါပေမဲ့တရားဆွဲဆိုတာဖြစ်လာပြီးတော့အဲ့ဒီတရားဆွဲခံရတဲ့တမန်ကရွေးကောက်ပွဲပြန်ပြုတ်ဝင်တာမျိုးအရင်ကမရှိဘူးသေးပါဘူး
။နိုင်ငံရေးလောကဟာပြီးခဲ့တဲ့လတွေအတွင်းတရားဆွဲဆိုမှုဇလန်းရှိကြီးနဲ့အချိန်ကုန်ခဲ့ကြပေမဲ့ မဲဆန္ဒရှင်တွေကတော့ခက်လွယ်လွယ်မေ့သွားမှာပဲလို့ဗာဂျီးနီးယားတက္ကသိုလ်ကနိုင်ငံရေးကျွမ်းကျင်သူလယ်ရီစဘာတိုးကပြောပါတယ
် This is going to be much less significant by next November than people think.
ဒီကိစ္စကနောက်နှစ်နိုဝင်ဘာလမှာလူတွေထင်သလောက်အရေးပါမှာမဟုတ်ပါဘူး။ကိုယ်အဝေးကြီးမှာကြံခဲ့တဲ့အတိတ်ဖြစ်ရတခုအဖြစ်မြင်ကြမှာပါ။အဲဒီနောက်အခြားအရှုပ်ထွေးတွေအခြားကိစ္စတွေဒီမိုကရက်နဲ့ရီပပ်ဘလစ်ကန်သမ္မတလောင်းနှစ်ယောက်စတာတွေကရွေးကောက်ပွဲကိုလွှမ်းမိုးမှာပါ။သမ္မတကိုတရားစွဲတဲ့ကိစ္စမဟုတ်ပါဘူး
။တရားစွဲဆိုမှုအပေါ်လူလူသဘောထားကလုံးဝကွဲပြားတယ်ဆိုတာစစ်တမ်းတွေမှာတွေ့ရပြီးအောက်လူတော်မှာရှေလျားတဲ့လုပ်ငန်းရှင်ကအဲ့ဒီကွဲပြားမှုကိုပြောင်းမသွားစေခဲ့ဘူးလို့လေလာသူခက်ဘရီကဖာရူကပြောပါတယ
် But I think what's happened with impeachment is that it really hasn't had any
တရားစွဲတဲ့ကိစ္စကလူတွေစိတ်ပြောင်းသွားလောက်ရအောင်တည်ထားတဲ့တည်ရောက်မှုတကယ်တမ်းမရှိဘူးလို့ကျမထင်ပါတယ်ရှိထားပြီးသားထောက်ခံသူတွေပိုခိုင်မာသွားစေတယ်လို့ပဲကျမယူဆပါတယ
်တရားတော်မှာတရားစစ်ဆေးမှုကိုဇန်နဝါရီလမှာစလုပ်မှာပါဒါပေမဲ့လေတကယ်အဆုံးဖြတ်ချက်ကိုပေးမှာကတော့နိုဝင်ဘာလမှာမဲပေးကြမယ်အမေရိကန်မဲဆန္ဒရှင်တွေပဲဖြစ်ပါရယ်ခင်ဗျာ
အမေရိကန်နိုင်ငံရေးနောက်ဆုံးအခြေအနေကိုကိုကျော်ကျော်သိန်းပြောပြသွားတာပါခုတော့မြန်မာနဲ့ဆိုင်တဲ့သတင်းတွေပို့ကိုတင်ပြခြင်းပါတယ်မြန်မာနိုင်ငံလေးကမူရဲမှောင်ခိုခိုင်းအတွက်တရားမဝင်ငွေမဲခွာချလွှဲပေးနေတဲ့ထိုင်းလက်ထောက်ကြီးရွာအုပ်ချုပ်ရေးမူဟောင်းနဲ့ချင်းမန်ခရိုင်ကနေဝင်ရောက်ရှင်ပြိုင်တဲ့ပချာချက်ပါတီကိုစလေမျိုးသမီးတူဦးရဲ့နေအိမ်ကိုထိုင်းရဲကဝင်ရောက်စီးနှင်ကြောင်းထိုင်းမူရဲ့စီဝါနှင်းနှင်းရေးတူရဲ့ကျုပ်ကဒီဇင်ဘာ20မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ် VOA သတင်းနောက်မအေးမှာသတင်းပေးပို့ထားတာပ
ါမြန်မာနိုင်ငံဘက်ကမူရဲ့စီဝါအဖွဲ့ဝင်တွေရဲ့ငွေကြေးခေါ်ဝါချမှုတွေနဲ့ငွေလွှဲပြောင်းပေးမှုတွေမှာပါဝင်ပတ်သက်နေတဲ့ထိုင်းနိုင်ငံချင်းမိုင်ခရိုင်ကလက်ထောက်ကြီးရွာအုပ်ချုပ်ရေးမူဟောင်းနဲ့ကားဖြစ်သူကိုမူရဲ့နှိမ်နှင်းရေးအထူးတပ်ဖွဲ့တွေကဒီဇင်ဘာလ19ရက်နေ့ကဖမ်းဆီးခဲ့တာပါထိုင်းမူရဲ့အထူးတပ်ဖွဲ့နဲ့စစ်တပ်ကအထူးအဖွဲ့တို့ပူးပေါင်းကချင်းမိုင်ခရိုင်ဖန်မြို့နယ်နွန်ဖိုင်းရွာရဲ့လက်ထောက်ကြီးရွာအုပ်ချုပ်ရေးမူဟောင်းစုံဆက်ကိုအရင်ဖမ်းဆီးခဲ့ပါတယ်။နိုင်စုံဆက်ကလက်ထောက်ကြီးရွာအုပ်ချုပ်ရေးမူအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့နှုန်းကကြီးရွာသူကြီးရွာသားတွေကိုဗန်စီးများဖွင့်ခိုင်းခဲ့ပြီးမူရဲ့အဖွဲ့ဝင်များရဲ့တရားမဝင်ငွေကြေးတွေကိုလက်ခံရယူခဲ့တာပါ။ဒီနောက်မြန်မာနိုင်ငံဘက်မှပုံရှောင်နေတဲ့မူရဲ့မောင်ခိုခိုင်ကောင်းဆောင်နိုင်ဝီရစတာထံကိုငွေများလွှဲပြောင်းပေးရကိုစစ်ဆေးတွေ့ရှိခဲ့ရကြောင်းမူရဲ့နေနေတပ်ဖွဲ့ရဲ့ဒုရဲချုပ်ချီနာဖတ်ဆာရစင်ကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်။အခုဖမ်းဆီးလိုက်တဲ့နိုင်စုံဆက်ဟာ2015ခုနှစ်ကစပြီးကျေးရွာသူကျေးရွာသားတွေအမိနဲ့ဗန်စီယင်းပေါင်း30ဖွင့်လှစ်ခဲ့ပြီးငွေကြေးများကိုမြန်မာဘက်ကမူရင်ရောင်းဝယ်နေသူတွေထံကိုလွှဲပြောင်းပေးတာကိုစစ်ဆေးတွေ့ရှိခဲ့ရတယ်ဆိုပြီးဒူရဲချုပ်ကပြောဆိုသွားတာပါဒီဗန်စီယင်းတွေကနေတရားမဝင်ငွေကြေးလည်ပတ်စစ်ဆေးမှုတွေအတွင်းထိုင်းဘက်ငွေ3,500ဖန်ရှိခဲ့ကြောင်းရဲတပ်ဖွဲ့ကထုတ်ပြန်ခဲ့ပါတယ်စုံဆက်တဲ့အတူအသက်22နှစ်အရွယ်တားဖြစ်သူကိုလည်းဖမ်းဆီးထားပြီးမူရင်ငွေကြေးခွာချမှုတွေနဲ့နှစ်ဦးလုံးကိုဆွဆွဲထားပါတယ်မူရထူထက်ဖွဲ့တွေနဲ့ပူပေါင်းဖွဲ့တွေကဒီဇင်ဘာလ19ရက်နေ့မှာချင်းမိုင်ချင်းတိုင်းခရိုင်တွင်းကမူရတန်တရားရှိတဲ့နေရာပေါင်း22နေရာကိုတပြိုင်တည်းဝင်ရောက်စီးနှင်ခဲ့ပြီးစိတ်ကြွဆေးကြပေါင်း၄သိန်းဘေးမြူ200ဂရမ်နဲ့တနက်တလက်တို့ကိုလည်းဖမ်းဆီးခဲ့ပါတယ်။အလားတူတရားမဝင်ငွေကြေးခေါ်ဝါချမှုနဲ့အလို့ရှိနေတဲ့ချင်းမိုင်ခရိုင်ကလွှတ်တော်အမတ်အမျိုးသမီးတဦးဖြစ်တဲ့နန်ကျူတာကိုလည်းသူမရဲ့နေအိမ်ကိုဝင်ရောက်ဖမ်းဆီးခဲ့ရမှာဖက်ပြေးလွတ်မြောက်သွားတယ်ဆိုပြီးထိုင်းမူရစီဝါနှိမ်နေတက်ခွဲကဆိုပါတယ်။ဒီဇင်ဘာလ21ရက်နေ့မှာတော့ထိုင်းမြောက်ပိုင်းကနေရာခုနှစ်ခုကိုလည်းဝင်ရောက်ရှာဖွေစစ်ဆေးခဲ့ပြီးထိုင်းဘက်ကတန်း900လောက်တန်ဖိုးရှိတဲ့ပစ္စည်းတွေကိုသိမ်းခဲ့ပြီးမူရဲရောင်းဝယ်သူတွေကိုလည်းဖမ်းဆီးခဲ့ပါတယ်ရှင်
။မအေးမာရဲ့သတင်းပေးပို့ချက်အပြီးအခုတခါတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ဒုအတန်စီစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီအစီအစဉ်မှာတော့မြန်မာနိုင်ငံတိုင်းသားဒေသကစိတ်ဝင်စားဖွယ်ရအဖြစ်ပြက်တွေကို Frontier မြန်မာသတင်းမီဒီယာကတင်ဆက်ပေးနေတာဖြစ်ပြီးဒီတစ်ပတ်မှာတော့ကချင်ပြည်နယ်ကစစ်ပီးဒုက္ခသည်တွေရင်ဆိုင်နေရတဲ့အကြောင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ဒုအတန်ပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ကျွန်မကတော့ဇာနီပါ။နိုင်ငံတကာကအကူအညီတွေရောင်းနေလာတဲ့အများကချင်ပြည်နယ်အတွင်းတိုက်ပွဲတွေကြောင့်ထပ်ပြေးတင်းချောင်လာရတဲ့စစ်ပေးရှောင်တွေကသူတို့ရဲ့စာဝင်းတွေအတွက်ရရနေရာမှာအလောက်ကန်ရရှိဖို့ရှာဖွေနေရပါတယ်။ဒ ဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့နေတီနာသတင်းချန်နယ်နဲ့ဒိုးတန်တို့ဟာသူတို့ရဲ့မိသားစုဝင်တွေနဲ့ကလင်းငယ်တွေရဲ့အနာဂတ်ကိုမျှော်လင့်ချက်ပေးနိုင်မှုအတွက်လုပ်ငန်းခွင်အတွင်းလိမ်မိုင်းဆိုင်ရာနဲ့လူမျိုးရေးခွဲခြားဆက်ဆံခြင်းတွေကိုကြံ့ကြံ့ခံရင်ဆိုင်နေရတဲ့စစ်ပေးဆောင်မျိုးသမီးနှစ်ဦးနဲ့စကားပြောခဲ့ပါတယ်။ဒီဆောင်မကိုနေတီနာသတင်းချန်နယ်ကသတင်းတောက်အက်စတာအန်နဲ့မြင်းမြင့်ပန်တို့ကရေးသားထားပြီးအစ္စတာကဆက်လက်တင်ဆက်ပြီးသွားမှာဖြစ်ပါတယ
်
အသက်48နှစ်အရွယ်ရှိတဲ့ဒေါ်ဟောင်းစေးကအသက်အရွယ်နဲ့မလိုက်အောင်ပရေတွတ်နေပြီးပါမမို့နဲ့ညကွင်းများခြိုက်ဝင်နေပါတယ်သူမကကြောက်ရှာရင်ထိခိုက်မိရာကနေနာတာရှင်နာမကျန်းဖြစ်နေတဲ့ခင်ပွန်းတေနဲ့ကလေးတွေကိုဥဆောင်ကရှာဖွေကြွေးမွေးနေရတဲ့ဝန်ထုပ်ဝန်ပွဲတွေကြောင့်ဒီလိုပုံစံပေါက်နေဟန်တူပါတယ်သူမဟာ2017ခုနှစ်တဖန်ပြန်လည်ဖြစ်ပွားခဲ့တဲ့တမတော်နဲ့ကဲအေရိုးရဲ့တိုက်ပွဲတွေကြောင့်ဖကတ်မြို့နယ်ကနေထွက်ပြေးတိမ်းရှောင်ရလို့လည်းဖြစ်ပါတယ်။အဲ့ဒီအချိန်လေးကမချနာမြို့မှာဖွင့်လှစ်ထားတဲ့ KBC စစ်ရှောင်စခန်းကိုရောက်ရှိနေတာလည်းဖြစ်ပါတယ်။ဒါပေမဲ့သူမအတွက်အလုပ်လုပ်ကင်ရှာဖွေရမှာအလွန်အမင်းခက်ခဲခဲ့ပါတယ်
။ဖိုင်ခွန်ဖိုင်ရဲဒီမောအချင်မလွန်ပေါ့
တချို့ကြတော့ဒီစစ်ရှောင်နေဆိုပြီးတော့လေပတ်စံကိုဒီပေးချင်တယ်လို့ပြီးရမျိုးလည်းရှိရဲ့အဲဒီအလုတ်ထဲမှာဆိုရင်လည်းအဲကျမတို့ဆစ်ဆောင်နေရောက်လာပြီဆိုရင်အလေးကြီးမှဆရာရှိရာမျိုးတွေအဲပြင်တခြားသူတွေတိတ်မလုတ်ချင်တဲ့ဟာမျိုးတွေပဲလုတ်ရတော့ပေါ့
စပေးဆောင်များစုကတော့သူတို့နဲ့မရင်းနှီးတဲ့နေရာတွေမှာအလုတ်အကန့်တက်ချဖွေဖို့အရေးချင်းမရှိကြပါဘူးအစတုန်းကတော့ဒေါ်ဟောင်းစေးတို့မိသားစုကမွေးကင်းစာကလေးငယ်ကိုဆောင်ရှောက်ရတာကြောင့်အလူရှင်အဖွဲ့အစည်းကပေးတဲ့အစားအသောက်တွေကိုမိခိုခဲ့ရပါသေးတယ်ဒါကအလုတ်မဖြစ်ပါဘူးကလေးငယ်အရွယ်ရောက်လာချိန်မှာတော့ဘယ်အလုပ်ကိုမဆိုလောက်ကင်ဖို့ဆုံးဖြတ်လိုက်ပါတယ်။နောက်ဆုံးမှာတော့ဆောက်လုပ်ရေးကုမ္ပဏီတစ်ခုမှနေစာအလုပ်သမားအဖြစ်တနည်း 4,000 ကျပ်နဲ့အလုပ်ဝင်လုပ်ခဲ့ပါတယ်။ဒီပမာဏကအစိုးရတရားဝင်တမတ်ပေးထားတဲ့အနည်းဆုံးလောက်ခလာစာထက်800ကျပ်ပိုနေပါတယ်။အရင်လုပ်ငန်းခွင်အတွင်းအမျိုးသားတွေနဲ့လုပ်ငန်းဆိုင်ရာတွေကိုရင်ပောင်တန်းအလုပ်လုပ်ကြရပေမဲ့ရရှိတဲ့လောက်ခအလားစာချင်းကအစပိုင်းမှာမတူညီဘူးလို့သူမကဆိုပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့သူမကအလုပ်ကိုကြိုးကြိုးစားစားလုပ်ကြခဲ့တာကြောင့်နောက်ဆုံးမှအလုပ်သမားခေါင်းဆောင်ရဲ့ယုံကြည်မှုကိုရရှိခဲ့ပါတယ်။ကြားမအပေါ်ခြေခံပြီးလောက်အားခကွာခြားမှုကိုတောင်းဆိုနိုင်ခဲ့တာကြောင့်တန်းတူအခွင့်အရေးရရှိလာပါတယ်
။ဘာပြန်နောက်လို့ရလဲ။အချင်းရေးပိုင်းမှာကြည့်မယ်။
လုံးမှာဆိုရင်လည်းအန်တီကအားလုံးဥဆောင်ပြီးလုပ်ရတယ်ဒီကြေးဆေးတုတ်တာတွေတန်ရှင်ရေးတွေဆိုရင်လည်းပြန်နဲ့တွဲပြီးလုပ်ရတာပေါ့အဲ့လိုတွေလုပ်ပြီးတော့သူတို့အဆင်ပြေရင်ပြေတယ်လို့အန်တီကမှုတ်ဖို့ရပြေတယ်ဒါပေမဲ့အန်တီတို့မိသားစုမှာအန်တီအမျိုးသားကဟိုအားကိုးလို့မရတဲ့အခြေအနေဆိုတော့လေဒီကလေးတွေအတွက်လိုအပ်တဲ့အိမ်သွင်းပြိဘောကရေးပါရေးဆိုရင်လည်းအန်တီကဒီအလောက်ကပြင်သူပြင်ဆိုင်နဲ့ဟိုမှုတ်ဖို့အစားလဲယူမယ်ပြောတော့သူတို့ကဖြည့်ဆည်းပြီးပါတယ်အန်တီကို
နှစ်ဖက်သက်ဖက်တွေအကြာ19နှစ်အကြာပြစ်ခတ်ရေးဆေးမှုလက်မှတ်ရေးထူပြီးနောက်ပိုင်း2017ခုနှစ်မှပြန်လည်ဖြစ်ပွားလာတဲ့မြမတမတော်နဲ့ KNA တို့အကြာတိုက်ပွဲတွေကြောင့်ထောင်ပေါင်းတောင်ပေါင်းများစွာရောပြည်သူတွေဟာမိမိတို့ရဲ့နေရက်ကိုဆွန့်ခွာထွက်ပြေးရပါတယ်ပဏိပခတွေကလွန်ခဲ့တဲ့တနစ်ခွဲလောက်မှာတော့ရက်စေးလို့နှိပါဖြစ်ခဲ့ပါသေးတယ်။ဒါပေမဲ့လေလူဦးရေတသိန်းကျော်လောက်ကစပေးဆောင်စခန်းတွေမှာတန်ရှိနေဆဲဖြစ်ပြီးနေရက်ကိုမပြောင်းနိုင်သေးပါဘူး။အချိန်ကြာလာတဲ့အမြနိုင်ငံတကာအလူရှင်တွေရဲ့ထောက်ပံ့မှုရော့နေတွားတဲ့အခါမှာစပေးဆောင်မိသားစုတွေကနေစဉ်ဝငွေမရှိဘဲမရက်တည်နိုင်တော့ပါဘူး။အဲ့ဒါလိုအခြေအနေမျိုးမှာဟောင်းစေးတို့လိုအမျိုးသမီးတွေဟာမိသားစုတွေရက်တည်နိုင်ဖို့အတွက်နေစာအလုပ်သမားတွေအဖြစ်အလုပ်လုပ်ကြရပါတယ်။နေစာအလုပ်သမားဖြစ်တဲ့အတွက်အလုပ်မရှိတဲ့နေ့တွေမှာဆိုရင်တော့သူတို့အတွက်ဝင်ငွေမရှိပါဘူးဒီလိုအချိန်မှာပဲစစ်ပေးဆောင်တွေကိုအကူအညီပေးနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလည်းချင်းပြည်နယ်မှာရှိပါတယ်အဲ့ဒီအထဲမှာမှအမျိုးသမီးရေးရာလှုပ်ရှားနေတဲ့ထွေချန်တာဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့လည်းအပါဝင်ပါပဲမြစ်ကျနားမြို့မှာခြေဆိုင်တဲ့သူတို့အဖွဲ့အစည်းဟာမြို့သမီးတွေအတွက်အသက်မွေးဝမ်းကြောင်းတန်တန်းတွေပေးတယ်လို့စီးပွားရေးလုပ်ငန်းတွေလုပ်ကင်ဖို့အတွက်အရင်းနှီးမှတည်ငွေတွေကိုလည်းထောက်ပံ့ပေးတာတွေလည်းရှိပါတယ်ဒါအပြင်မြို့သမီးတွေအတွက်အလုပ်အကင်တွေကိုညင်ရှာဖွေပေးနေတာတွေလည်းရှိပါတယ
်တက်ကအခက်ခဲဆိုရင်အဲဘာလို့ရှိလဲဆိုရင်အဲသူတို့ကိုပံ့ပိုးပေးတဲ့အခင်းမှာအဲတချို့ကအဲဒီငါပုံတင်မရှိတဲ့ဟာမျိုးတွေဆိုရင်ကျွန်တော်တို့အတွက်ဟိုနည်းနည်းလေးတော့မဟုတ်ဘူးပေါ့နော်အခက်ခဲများကြီးရှိတယ်ကျွန်တော်တို့ရဲ့ဒီအဲကူညီရဲ့အလူရှင်လို့ပြောရမယ့်ဒူနာဖက်စီကြီးကတော့ဟိုအချက်လက်ဆိုတဲ့အပိုင်းထဲမှာဒီ NRC မှာပုံတင် ไม่ดูไอ้ที่ลุงยูบอกแล้วเป็นนี่ก็ส่วนอายุตัวเราสี่ปีลูกเสียอายุตัวนี้ก็ไอ้คุณลักษณะมาตัวลูกเล่นเนี่ยนะมุสุมาลาตาเรียกว่าจังหวะว่าอาจจะเล็กที่สุดเอาโอ้ยเวชมามาตรงที่คุกันไม่ใช่บุไม่ยาบุเจ้าตัวเรื่อยๆเจ้าตัวนี้อาจจะเที่ยวชีตาเรื่อยๆจ้ะ
ถ้าจันดาพุ่มชูเย่ฟังดีเสียงมันจะโดนลูกอังกาสูบารีสิบเอชามิวต์มีรีสีมามาปองดิงกัดด้วยมือชีราฮาตุรุกอโลกันชาพวยพวกตัวกูนี่ปีนี่เรนี่ยามาสิงคโปร์มุ่งพิเตโลโดนลูกอังกาสูบารีอพยพสิเนเน่ยูปอมาชีเร่สิบเอชามิวต์มีที่อันเสียตัวโลกันรีชาพวยไปเขยบีพีจันชีเน่ยูต์มีรีโกเล่สลัดชาพวยไปนี่สิพิเตโลสูบารีเดี๋ยวถ้าลูกมูอพยพสิริกาเนี่ยจันดาสิบเอชามสักครั้งด้วยมาชีเร่สิบเอชามเรื่อตัวแต่ไม่วันจำปีนี้ยัดด้วยดิน ဒီကနေ့ကမှာနိုင်ငံဒီကောင်ရဲ့ရည်ရွယ်သလိုကျွန်တော်တို့ဟာဥပဒေစိုးမိုးတဲ့နိုင်ငံဖြစ်နေသေးသလားအနာဂတ်ကိုအပိုင်မှာရှင်းတဲ့ဆန္ဒပြသူတွေကြားစနေနေ့ကအဓိကအုံဖြစ်ကာဝန်ဝင်မရှိတဲ့နေရက်တွေလည်းရှိသေးလို့အသက်50ချောင်းနဲ့အရွယ်တော်ခေါင်အောင်ကအားငယ်စွာယဉ်ဖွင့်ပါလေ
တဲ့ညီမဖမ်းဦးသေးလေကဦးသေးလေကျမတို့များတွေလို့ဘောနော်စားတလုံးမှမတက်တဲ့ခါကျတော့အဖွဲ့စည်းတွေလာပြီးတင်တန်းပေးရရောရှိရတယ်ဒါပေမဲ့မတက်နိုင်ဘူးပေါ့နေစာအလုပ်ပဲလုပ်တတ်ပါတယ်အလုပ်ရှင်များအစဉ်ပြေတဲ့အချိန်ခေါ်ယူတဲ့နေစာအလုပ်ကိုအားကိုးနေရတာကြောင့်စခန်းအတွင်းလူမှုရေးကိစ္စတွေမှာလိခင်းမှုတွေရှိတဲ့အတွက်လည်းပတ်ဝန်းကျင်ကညဉ့်ညင်တာခံရကြောင်းတော့ဟောင်းစေးကညဉ့်ညင်
ဒီကနေ့ကမှနိုင်ငံရေးဩဇာလွဲ၃၀မှုနဲ့သမနာထွန့်ကိုတရားအားပေးမှုကိုအမြဲတမ်းအကြီးကားတော့မိသားစုဝင်ငွေမတက်နိုင်တာကြောင့်ကြောင်းထွက်လိုက်ရပါတယ်။
ဒီမှာကလေးနှစ်ယောက်ကစီရန်ပေါ့သူတို့အတွက်ကျူရှင်ခအကုန်တခါလေးထည့်လိုက်ဖို့ကမတက်နိုင်တော့အရေးကြထေးရတယ်အရေးကြထေးဖို့တောင်မတက်နိုင်လာတော့အင်ကိုစာရောက်လာရရှိတယ်တော့ဟောင်းစေးဟာဆစ်ဆောင်စခန်းစကတိကနေစအလုပ်ကိုခက်ခဲခဲလုပ်ကင်ကတာသမီးတွေကိုတက်ကတူတက်ရောက်နိုင်တဲ့အထိထောက်ပံ့နိုင်ခဲ့ပါတယ်ဘဝတခြားလုံးခက်ခဲစွာရုန်းကန်ခဲ့ရပေမဲ့လေတာသမီးတွေရဲ့ပညာရေးကိုဖြစ်မ
ဒါပေမဲ့တော့ဟောင်းစေးနဲ့တော့ခေါအောင်တို့စီမာတော့အနည်းဆုံးအနာဂတ်အတွက်အိမ်မက်ကိုစီရှိနေပါပြီ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မြကြီးနာသတင်းချန်နယ်ကဂရန်ဒေါက်အက်စတာအမ်မျိုးမြင့်မြတ်ပန်ဇာနီနဲ့ကျရတ်တောင်းနေလို့ဖြစ်ပါတယ်အပတ်စဉ်ကျန်းသာရေးညီတိုင်းတင်ဆက်ပေးနေတဲ့ဒိုးအတန်အတန်းလှည့်အစီအစဉ်ကို Frontier မြန်မာရဲ့ဝက်ဘ်ဆိုက်နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်လိုကနေလေဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်ဒီစီဇန်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့အမေရိကန်တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ဖောင်ဒေးရှင်းဟီရွန်ဒဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒိုးအတန်စီဇန်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
ဖရန်ဒီယာမြန်မာသတင်းမီဒီယာကတင်ဆက်ပေးနေတဲ့ဒိုးအတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်မကြာခင်မှာတော့စနေည VOE ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်
VOE မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ၇နာရီအထိလိုင်းတို့မီတာ၃၂၄၀၄၈အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနာတင်နိုင်ပါတယ်။ဒီည 9:00 နာရီအစီအစဉ်ပြပြချင်းည 10:00 နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နိုင်ရွယ်ရှိပါပြီ။ VOA American တန်ကနေတနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နိုင်ရီအထိလိုင်းနူမီတာ32 kHz 9335လိုင်းနူမီတာ40kHz 9839အိုင်နိုမီတာ48 kHz 6953နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါဆက်ပြီးထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါတင်ဆက်ပေးနေပါတယ်ခင်ဗျာအခုတော့စနေညရဲ့ VOA တိုက်ရိုက်လေလိုင်းအစီအစဉ်အလှည့်ရောက်လာပါပြီမကြာခင်မှာပဲ2019ခုနှစ်ကကုန်ဆုံးတော့မှာပါ2020နှစ်ကူးကိုကူးပြောင်းရောက်ရှိလာတော့မှာပါပြီးခဲ့တဲ့နှစ်ထဲမှာမြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေပြဿနာတွေကြောင့်နိုင်ငံတကာအထိတရားတော်ညင်ဆန်းရခဲ့တယ်လို့ပြည်တွင်းစစ်မီးကလည်းကြော့ပြန်တောင်းလောင်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တည်းမြန်မာနိုင်ငံရဲ့နိုင်ငံရေးလူအခွင့်အရေးပြည်တွင်းညဉ့်ဉျေးရေးအခြေအနေတွေဟာအတက်အကျဘယ်လိုရှိခဲ့သလဲဆိုတာတွေနဲ့ပတ်သက်လို့ကိုအောင်လွင်ဦးကဦးဆောင်ပြီးတော့စနေညတရားလီလိုင်းအစီအစဉ်မှာသုံးသပ်ဆွေးနွေးထားပါတယ
်။မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုင်းအစီအစဉ်မှာတော့မချငင်ကုံဆုံးတော့မဲ့ဒီ2019ခုနှစ်ထဲမြန်မာနိုင်ငံမှာကြုံရရနေပတ်သက်လို့အဓိကဆွေးနွေးတော့မှာပါဒီနေ့ထဲမှာပဲမြန်မာနိုင်ငံကလူ့ခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာမှာတရားတော်ရင်ဆိုင်ခဲ့ရတဲ့အထိဖြစ်ခဲ့တယ်လို့ပြည်တွင်းစစ်တွေတကြောပြန်တောက်လောင်တာမျိုးတွေလည်းတွေ့ခဲ့ရပါတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးလူ့ခွင့်ရေးပြည်တွင်းညီညွတ်ရေးအခြေအနေတွေဟာဒီနှစ်အတွင်းမှာအတက်ကျဘယ်ဘက်ကိုဦးတည်ခဲ့သလဲသင်ခန်းစာယူစရာဘာတွေကျန်ခဲ့သလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးတော့မှာဖြစ်ပါတယ်ပြည်နိုင်ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူတွေလည်းအခုဆိုရင်လေးလိုင်းပေါ်မှာရောက်နေပါပြီ။တူကတော့မြန်မာမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISP မြန်မာကဥအောင်သူငင်းမှာနောက်တူကတော့လူခွေလှူရှားမှုဖော်တခုဖြစ်တဲ့ဒီညီမချင်းမြန်မာရဲ့ Director ဥအောင်မျိုးမင်းဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့အစီအစဉ်ကိုတစ်ခါတည်းပဲဆက်လိုက်ချင်ပါတယ်။ဆိုတော့ဒီနေ့စမ်းမိုက်မှာပဲပေါ့လေဒီရခိုင်လက်နက်ကိုင်ဖွဲ့ AA ရခိုင်ပြည်နယ်မှာဝင်တိုက်ရတာကနေတိုက်ပွဲတွေစခဲ့တာအခုချိန်ထိပါ။နောက်ဒီရခိုင်ပြည်နယ်မှာပဲစခဲ့တဲ့ဒီလူခွေပြဿနာတွေကြောင့် ICJ နိုင်ငံတကာတရားရုံးမှာရှင်းရတဲ့အထိလဲဖြစ်ခဲ့တာတွေရှိတယ်ဆိုတော့အားလုံးလည်းအထိပါဆိုတော့ဟိုဒီနေရာမှာကျွန်တော်ဥအောင်သူငယ်ကိုအရင်သုံးသပ်သိချင်ပါတယ်ခင်ဗျာဒီနေ့ထဲမှာဒီမြန်မာနိုင်ငံအနေနဲ့ပေါ်လေကြုံရတာဒီပုံမှာရေဝီရကျွန်တော်တို့ပြန်သုံးသပ်ကြည့်မယ်ဆိုရင်နိုင်ငံရေးလူခွင့်ရေးဒီပြည်တွင်းငြိမ်းချမ်းရေးအပိုင်းတွေမှာအတက်နဲ့အကျရေဝီရပြောမယ်ဆိုရင်ဘယ်ဘက်ကပုံများရလို့များပြောနိုင်မလဲဥအောင်သူငယ
်ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့ဒီအခုလက်ရှိအစိုးရမှာပေါ့နော်ဆိုတော့ကန်ညာဝရိယပေါ့အစိုးရဘက်ကဒီကျူဘာအဖွဲ့ဝင်တွေရှိလိုက်ရှိပါတယ်ဆိုတော့ဒါပေမဲ့လည်းဟိုဒီနှစ်ကုန်လာတဲ့အခါကြီးဒီကျွန်တော်ရလက်တွေပြန်ကြည့်တဲ့အခါကျတော့ဟိုအားမရစရာအခြေအနေတွေလည်းရှိနေတယ်လို့ထင်ပါတယ်ဆိုတော့သူတစ်ဖြစ်တော့အခုကျွန်တော်တို့ဒီစစ်ကုန်ပိုင်းပါပေါ့နော်ဆိုတော့သူတစ်ဖြစ်ကျွန်တော်တို့ ICG လို့ခေါ်တဲ့ဟိုနိုင်ငံတကာတရားရုံးမှာဆက်ပြီးတော့ငြင်းဆိုင်ရလောက်တဲ့အချိန်ပေါ့နော်ဆိုတော့ကျွန်တော်တို့အခြေအနေတွေကဟိုတံမကောင်းမှုလို့လည်းပြောလို့ရနိုင်ပါတယ်ခင်ဗျာ
โอเคဥောမျိုးမင်းရဲ့သဘောထားကိုခင်ဗျာအခုကျွန်တော်တို့ဒီတနေ့အတွင်းကိုရေဝီရကျွန်တော်ပြန်သုံးသပ်ကြည့်မယ်ဆိုရင်ဟိုအခြေအနေတွေကဟိုအတက်နဲ့အကျဘယ်ဘက်ပိုင်းကိုပို့ပြီးတော့ဥတည်တယ်လို့များပြောနိုင်မလဲ
ကျွန်တော်ထောက်ကြခြင်းနဲ့ဖြစ်တာတော့လက်နက်ကိုင်ပြိပကတွေဖြစ်နေတဲ့တိုင်းရင်းသားဒေသတွေမှာဆိုရင်လူခွေကြီးချိုးဖောက်မှုအခြေအနေကပုံမှန်တော့ဆိုးရွားလာတယ်ပြောချင်ပါတယ်ဒီနေ့ကျွန်တော်တို့တချင်ဒေသမှာဆိုရင်တကြောပြန်စစ်ပွဲကကျွန်တော်ရှိနေရှိပါပြီဒါပေမဲ့အခုချိန်ထိဒီစစ်ပွဲကိုမရနိုင်သေးတဲ့အပြင်ဒီ IDB ခေါ်တဲ့ဒီစစ်တောင်စစ်ကြီးဒီကအခုချိန်ဒီရုပ်ကတ်တွေဆက်မဆက်လက်နေထိုင်ရတယ်လို့ပင်စုံမှုတွေဖန်ဆင်းမှုတွေအများကြီးဖြစ်နေပါတယ်။ဒါတကူကအစ်စ်ဖြစ်သွားလာတဲ့ဒီဒီဖိုင်ဒီစာနဲ့ရှမ်းပြည်မြောက်ပိုင်းဒီစာမှာဆိုလို့ရှိရင်လည်းလက်နက်ပိုင်ပြီးပခကြောင့်မို့လို့ကျွန်တော်တို့အရက်သားတွေပင်စုံမှုကပုံပြီးတော့များပြားလာတယ်ခင်ဗျာ။ဒီမှာကျွန်တော်တို့ဒီ2018ဒီလိုင်လာအစီကျွန်တော်တို့စွန့်စားတဲ့ဆက်မဆက်လို့ရှိရင်ဒီရက်သားပေါင်းကျွန်တော်တို့ဒီဆုံးရက်က58ပြီးရှိပါတယ်အခုဆိုရင်ပုံပြီးတော့များပြားလာတယ်အဲ58ပြီးရမှဆိုတော့52ပြီးကတော့တက်မတော်နဲ့တက်ဆိုင်တဲ့ကိစ္စကြီးကြောင့်ဖြစ်သွားတဲ့ဒီကစေဆုံးမှုကြောင့်ဖြစ်တဲ့အကြောင်းကြားမယ်ဆိုရင်ကျွန်တော်တို့ဒီလက်နက်ကိုင်ပြိပကအတွင်းခိုင်းနာဒေသတွေအတွင်းမှာလူစုစုပေါင်းမှုပုံပြီးတော့များပြားလာပါတယ်အဲ့ဒီမှာစေဆုံးတဲ့ခြေမှာအမျိုးသမီးနဲ့ကလေးတွေက စိတ်ဆုံးမှုကကျွန်တော်တော်တော်များနေတဲ့အခက်အခဲတွေရှိနေကြရဖြစ်တယ်ဆိုပါစေ
။ဟုတ်ကဲ့ဆိုတော့ဒီလူခွင့်ကိစ္စတွေမှာဟိုတချို့ပေါ်လေခုဟိုတချို့ကဟိုထောက်ပြရတာမျိုးတွေရှိပါတယ်ဟိုတိုင်ကြားလာတဲ့ကိစ္စမျိုးတွေပုံများလာတယ်နောက်ပြီးတော့အခုဒီရခိုင်ပြည်နယ်မှာဖြစ်တဲ့ကိစ္စတွေမှာဆိုလဲဒီတက်မတော်စုံစမ်းစစ်ဆေးတာမျိုးတွေလို့ပေါ့လေစသဖြင့်အဲ့လိုစုံစမ်းတာတွေအရေးယူဖို့ကြိုးပမ်းလာတာမျိုးတွေရှိတယ်ဆိုပြီးတော့ဒီချို့ကဒါတွေကတိုးတက်မှုသဘောထားအမျိုးဆိုလဲသဘောမျိုးနဲ့ပြောကြတာမျိုးရှိတယ်ဆိုတော့ကျွန်တော်တိုးတက်မှုအပိုင်းအနေနဲ့အောင်မြင်မှုရတယ်လို့ပြောနိုင်တဲ့အပိုင်းအနေနဲ့ရောဘာတွေများရှိတယ်လို့ပုံမျိုးမြင်နေလဲစုံစမ်းစစ်ဆေးမှုလော
က်ဆောင်ပါတယ်ဆိုတဲ့ကိစ္စကိုကျွန်တော်တွေ့ရတယ်ဒါကမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကလည်းတချို့သောကိစ္စတွေကိုတွားရောက်စုံစမ်းပြီးတော့တက်နိုင်ငံလုံဆောင်နေတာဒါကကျွန်တော်တို့အရင်တော့မရှိခဲ့တဲ့ကိစ္စတွေသာလို့ရှိအများကြီးပါဒါပေမဲ့ကျွန်တော်တို့ဒီမှာဖြစ်နေတာစုံစမ်းစစ်ဆေးပြီးမယ်ဒီအောင်ထိထိရောက်ရောက်ပြန်လဲအရေးယူနိုင်တဲ့အပိုင်းမှာတော့အားနည်းနေပါတယ်ဒီတော့ရှိခဲ့တဲ့အချိန်မှာအဖြစ်ရှိတဲ့သူကအဖြစ်ကနေကင်းလွတ်ပြီးတော့ဒီနေတဲ့ဒီ culture of impunity ကဥပဒေရှိနေပါတယ်အထူးသဖြင့်ကျူးလွန်နေလို့သွဲခံကြည့်ရင်ဒီကလက်နက်ကိုင်အခွင့်အရေးမဟုတ်တမတော်ကဒီဖြစ်လို့ရှိရင်ကျွန်တော်တို့ကဒီစုံစမ်းစစ်ဆေးရဆိုတာပဲကြားရပြီးဘလို့ဖြစ်ပေးအေးအေးလဲဆိုတာကိုဒီရောက်ပြီးတော့သိရှိခွင့်နေကြောင်းရချက်လက်တွေကိုကျွန်တော်တို့သိရှိခွင့်အပိုင်းမှာအများအားနေပါပဲ။ဘာကြောင့်လဲဆိုတော့ဒီတရားစီရင်မှုအပိုင်းမှာဒီအသားတရားစီရင်မှုနဲ့စစ်တပ်ပိုင်းဆိုင်ရာတရားစီရင်မှုနှစ်ခုကွဲပြားနေတဲ့အချက်မှာစစ်တပ်ပိုင်းဆိုင်ရာတရားစီရင်မှုကိုသာမန်ရပ်သားသိရှိမှုကိစ္စကျွန်တော်တို့မရှိပါဘူး။ဘလိုမျိုးရေးယူလဲဆိုတာကိုလည်းကျွန်တော်တို့ပွင့်လင်းမြင်သာစွာထုတ်ပြန်ပြင်ပြမရှိတဲ့အတွက်စုံစမ်းစစ်ဆေးနေမယ်ဒီအရေးယူမှုအပိုင်းမှာကျွန်တော်တို့တွေးရစီရရဆက်လက်ရှိနေကြပါမယ
်။ဟုတ်ကဲ့ဆိုတော့ကိုအောင်သူငယ်ကိုလည်းတစ်ခုပြန်မေးချင်ပါတယ်ကျွန်တော်တို့ဟိုဟိုအခြေအနေရအားရစရာမဟုတ်ဟိုအခြေအနေမျိုးမဟုတ်တာတော့သိကြပါတယ်ဒါပေမဲ့လည်းအောင်မြင်မှုအနေနဲ့ကျွန်တော်တို့ပြောမယ်ဆိုရင်ပြောလို့ရနိုင်တဲ့ဟာတွေဘာများမြင်နေလဲကိုအောင်ငယ်။ဆို
တော့ဒီလိုခင်ဗျာဟိုအစိုးရဘက်ကဟိုကြိုးပမ်းမှုတွေရှိပါတယ်ကျော်ပြီးခဲ့တဲ့2018ဟိုဒီဇင်ဘာကစလို့ပေါ့နော်။ဆိုတော့တမတော်ဘက်ကနေပြီးတော့ကျွန်တော်တို့ဒီတိုင်းတိုင်းတွေနဲ့ငင်းရည်ကိစ္စတွေလုပ်ဖို့ဆိုပြီးတော့ဟိုလေးလအပြစ်ခံရဆေးတာတွေလုပ်ပါတယ်။ဆိုတော့နောက်တစ်ခါအဲ့တစ်ခါလေးလစက်တန်ဆက်ပြီးပါတယ်။ဆိုတော့ဒါနဲ့ပြောတဲ့ခါကျတော့ဟိုရက်လက်ပြန်ကြည့်တဲ့ခါကျတော့တစ်ဖက်မှာဒီအပြစ်ခတ်တာခုနတစ်ဖက်ပြရဆေးတာတွေလုပ်တယ်ဒါပေမဲ့ရက်လက်ကမထွက်လာဘူးဆိုတဲ့အခြေအနေတွေ့ပါတယ်။ဆိုတော့တော့ရှိပွားရေးတဲ့အပိုင်းမှာပြန်ကြည့်မယ်ဆိုရင်လည်းကျောအစိုးရဘက်ကအခုဒီပြီးခဲ့တဲ့နှစ်အတွင်းမှာဆိုရင်ကျွန်တော်တို့ဒီနေ့တိုင်းတွေလိုက်ရင်းနှီးမြှုပ်နှံမှုပရိုဂရမ်တွေတော်တော်လုပ်ပါတယ်ဆိုတော့ဒီလုပ်ပြင်မဲ့လည်းရလကြာကြည့်တဲ့အခါကျတော့ဒီပြန်ခြုံလိုက်တဲ့အခါတနင်္ဂနွေလုံးရဲ့ဒီရှိပွားရေးရင်းနှီးမြှုပ်နှံမှုတို့ဒီချန်နယ်ရှိပွားရေးစုတက်မှုအပိုင်းမှာစိတ်မတွေ့ရတဲ့အနေအထားပေါ့နော်ဆိုအဲ့လိုနေထားတော့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီလိုထွေထွေတီတူးတက်မှုတွေမှာဟိုအားရလောက်ဆရာမဖြစ်တာကအတိတ်ကဘာကြောင့်လဲဟိုကျွန်တော်တို့ဟိုဟိုဘယ်လိုပြောမလဲဟိုလူကြောင့်လားဟိုစနစ်ကြောင့်လားဘလို့ချင်းတွေကအတိတ်ကဓာတ်တွေကိုတွန်းပို့နေတာလဲ
ဆိုခုနကကိုအောင်မျိုးမျိုးထောက်ပြသွားတဲ့အချက်တွေမှာဟိုကျွန်တော်လက်လက်လေးလာမိတဲ့အပိုင်းပေါ့နော်ဆိုတွေ့တာကကျွန်တော်ထင်တဲ့ system failure ပြဟိုပြဿနာကအခုလက်ရှိစနစ်ကိုကဟိုဒီကစလုံးလို့မရဘူးဆိုတဲ့အခြေအနေမျိုးဖြစ်နေလို့ဖြစ်ပါတယ်ဆိုတော့အဲ့တော့တစ်ဖက်ကပြစ်ခတ်ရဆဲတဲ့ငြင်းငြင်းရေးလို့ကိုကြိုးစားတယ်ဒါပေမဲ့ရလက်တရားပုံကိုရှိုးလာတယ်ပေါ့နော်ဆိုတော့အဲ့ဒီနေရာမှာတော့ကျွန်တော်တို့တခြားတစ်ဖက်ကပြန်ကြည့်ဖြစ်နေလို့ဖြစ်ပါတယ
်ဟုတ်ကဲ့ဆင်းရဲကျေးဇူးပါကိုအောင်မျိုးမင်းကိုလည်းမေးချင်ပါတယ်ဆောစောအလားတူကိုအောင်သူငယ်ကိုမေးတဲ့မေးခွန်းပါပဲဆိုတော့ကျွန်တော်တို့ဒီလိုဟိုတူးတက်မှုတွေမှာအားရစရာအခြေအနေတွေမရောက်ရတာအဓိကဟိုစနစ်ကြောင်လားလူကြောင်လားဘလို့ချင်းနေကြောင်အခုလို့ဟိုအားရလောက်ဆက်ဖြစ်မလာရတာလဲ
ကျွန်တော်ကတော့စနစ်ကြောင်ရောလူကြောင်ရောဖြစ်တယ်လို့ထောက်ပြချင်ပါတယ်စနစ်ကကျွန်တော်တို့ဒီမှာတရားစီရင်စနစ်နဲ့ဒီတရားရေးမှန်တဲ့လက်မှုအပိုင်းမှာအားနည်းနေတယ်ကျွန်တော်တို့ဒီလိုမျိုးအခုဖြစ်ပျက်နေတဲ့ကိစ္စတွေမှာကြည့်နေဆိုလို့ရှိရင်ဒီဗီတိုရီယာလိုမျိုးကိစ္စမျိုးမှာတရားစီရင်မှန်တဲ့အားနည်းချက်ဒါတွေကျွန်တော်ဖြစ်တာကျွန်တော်တွေ့ရတယ်ဒါကစနစ်ကြောင်ပါတခုစနစ်တစ်ခုရဲ့မှာကျွန်တော်တို့ဒီအပ်ဒီလိုက်စာမှုကြီးဖြစ်နေတာငွေများတရားနိုင်ငံငွေနဲ့တရားရှုံးပုံစံမျိုးဖြစ်နေတဲ့စနစ်ကြီးကိုကျွန်တော်တို့ဟိုတိုးလန့်ဖြည့်ဖြည့်ဖို့အတွက်အချိန်ပြီးအခက်အခဲရှိနေတဲ့အချက်ဖြစ်ပါတယ်နောက်တစ်ခုကတော့လူဆောက်နဲ့ဖြစ်နေတာသူတို့လက်လက်ကိုတိုင်ရတဲ့လူတွေအနေနဲ့လက်လက်ချီစိတ်တို့လူလူရပါတယ်ဆိုရဲစိတ်ထားမျိုးရှိနေတဲ့လူကြီးချိုးပေါက်မှုကိုဘယူစိတ်ပြာမလို့ငါတို့အာဏာနဲ့ငါတို့လုံဆောင်လို့ရတယ်ဆိုတော့လူ့ခွင့်လေးစားမှုတွေဖြစ်ွက်တဲ့စိတ်ထားရှိနေတဲ့ဒီတွေကနေဖြစ်နေတဲ့အကြံမျိုးလည်းဖြစ်ပါတယ် ဘာကြောင့်လဲဆိုတော့ကျွန်တော်တို့တရားစီရင်မှုအနေစီမှာတရားရေးကိုဘယ်သူမှဂရုစိုက်ကြပါဘူး။ဂရုမစိုက်တဲ့အခါမှာတရားဥပဒေနဲ့အရေးယူမှုရှိတဲ့အခါမှာလူ့ခွင့်ကျူးလွန်မှုတွေအခွင့်အလမ်းပုံပုံပြီးများပြတဲ့သူတွေကပုံပုံပြီးတော့နေရဲစေရဲဖြစ်လာတယ်။ငါတို့လုပ်တယ်ဘယ်သူမှအရေးယူမှုဆိုတဲ့အရာဖြစ်တဲ့အတွက်လူ့ခွင့်ကျူးလွန်မှု license ထုတ်ပေးတယ်လို့ဖြစ်တဲ့အခါမှာသူတို့ရဲ့စိတ်ကားတွေကလူ့ခွင့်ကျူးလွန်မှုကတမန်ကရှန်ကလက်ကဘာမှမချူဆန်းလို့ငါတို့လည်းဘယ်သူမှအရေးယူမှာမဟုတ်ဘူးဆိုတော့အချောက်တရားလူ့ခွင့်ကျူးလွန်မှုကြောင့်အရေးယူမှုမရှိတဲ့အပေါ်မှာဘာမှသူတို့စိုးရိမ်စရာမရှိတဲ့အတွက်ကြောင့်လို့လူ့ချိုးဖောက်မှုတွေများပြားလာတယ်ဆိုတော့လူရောလူရောအားနည်းချင်လို့ဆိုလို့ထောက်ပြချင်
ဟုတ်ကဲ့ကောင်းမြတ်ဆွေးနွေးရခြေစူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲဟိုပါကိုယ်တိုင်ပါဝင်ဆွေးနွေးဖို့အတွက်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလေးလေးလည်းမှာရှိနေပါတယ်ဥချင်းမြင့်ဖြစ်ပါတယ်ဥချင်းမြင့်သဘောထားဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်တို့ဒီ2019အတွက်တော့လေသင်ကန်းစာရေးစရာကျွန်တော်တို့ကျွန်တော်တို့မြန်မာပြည်ပြည်သူလူထုအတွက်တော့သင်ကန်းစာရေးစရာတွေရှိတယ်လို့ထင်ပါတယ်ခင်ဗျာအဲကြောင့်လဲဆိုတော့ကျွန်တော်တို့အခုလိုမြန်မာပြည်ကိုဟိုကျွန်တော်တို့ဒီအပြည်ပြည်ဆိုင်ရာခုံရုံးကိုကျွန်တော်တို့ဆွဆွဲကျက်နဲ့ကျွန်တော်တို့ဟိုသွားပြီးဖြည့်ရှင်းရတဲ့ဟာကြီးရှိတယ်။ဒါကြီးကကျွန်တော်တို့တာမန်ကျွန်တော်တို့လို့ဟိုတာမန်ပြည်သူလူထုတွေအတွက်လေဟိုလကောကတစ်ခါမှလည်းဒီလိုဟိုဒီလိုသုံးနိုင်ရှိတယ်ဆိုတာလည်းကျွန်တော်တို့မသိဘူး။အခုတော့အခြေခံပြည်သူလူထုကသာဒီလိုသိလာတယ်။ဒါကြောင့်မို့လို့ကျွန်တော်တို့ဒီလိုဥပဒေရေးရနဲ့ပတ်သက်ပြီးတော့ဒီလိုသိတဲ့အတွက်ပြည်သူလူထုတာမန်ပြည်သူလူထုအတွက်တော့အကျိုးအမြတ်ရှိတယ်လို့ထင်ပါတယ်ခင်ဗျာ။ကျွန်တော်တို့မြန်မာဟိုစစ်တဲ့ဒီတော့လေဆင်ရကျဲလို့မရဘူးဆိုတာကျွန်တော်တို့ဆင်ញင်ဖို့ကောင်းတယ်လို့ထင်ပါတယ်ကျွန်တော်တို့လက်ရှိအစိုးရအတွက်လည်းအနေဒီအစိုးရအတွက်လည်းဆက်ပြီးတော့ကျွန်တော်တို့ကြိုးပမ်းစရာတွေလုံမှန်းစရာတွေအများကြီးရှိသေးတယ်လို့ဟိုကျွန်တော်တို့ထင်ရပါတယ်ခင်ဗျအဲ့ဒါကြောင့်ကျွန်တော်တို့ဟိုဆင်ရစာယူစရာတွေအများကြီးရှိတယ်လို့ထင်ပါတယ်ကောင်းပါတယ်ခင်ဗျ
ဟုတ်ကဲ့ဦးချင်းမြင့်ဆွေးနွေးတာကျေးဇူးပါဆိုတော့ကိုပင်နယ်ဆွေးနွေးမဲ့ပုံကိုယ်တွေကိုပဲဦးချင်းမြင့်ဟိုဆွေးနွေးသွားတဲ့အပိုင်းလေးကိုကျွန်တော်ထပ်ဆင်းပြီးဆွေးနွေးစေချင်ပါတယ်အဓိကကတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ဒီကုံတော့မဲ့ဒီ2019ထဲမှာကျုံရတဲ့ကိစ္စတွေအထူးသဖြင့်ဒီ ICJ လို့နေရာမျိုးထိမြန်မာနိုင်ငံရောက်ပြီးတော့တက်ရှင်ရတဲ့ကိစ္စမျိုးတွေဖြစ်ခဲ့ဆိုတော့ကျွန်တော်တို့ဒီလိုအခြေအနေတွေရနေပြီးတော့ဦးချင်းမြင့်ပြောသွားသလိုပေါ့လေတင်ကန်းစာယူစရာအနေနဲ့ကောင်းလို့ရှိမယ်ဆိုရင်ပြီးခဲ့တဲ့နေ့ထဲမှာဒီကိစ္စတခုရဲ့မဟုတ်ပေါ့လေနိုင်ငံရေးပြည်တွင်းညီညွတ်ရေးလူ့ခွင့်ရေးအပိုင်းတွေမှာကျွန်တော်တို့တင်ကန်းစာယူစရာဘာတွေများရှိမယ်လို့ယူဆလဲကိုယ်တော်ညင်းအရင်ဆွေးနွေးပေးပါဦးခင်ဗျာ
ဟုတ်ကဲ့ဟိုခုနကတင်ကန်းစာယူစရာဆိုရဲ့အချက်ကတော့ဟုတ်ပါတယ်ဆိုတော့ဒါမဲ့ကျွန်တော်မြင်တာကဟိုရက်လက်ထက်မှုအပိုင်းမှာပုံပြီးတော့ဟိုကြည့်ဖို့လိုတယ်လို့ထင်တယ်ခင်ဗျအဲ့တော့အစိုးရတစ်ခုလုပ်တဲ့ဆိုတဲ့အခါမှာကျွန်တော်တို့ကဟို performance ကိုခေါ်တဲ့သူ့ရဲ့စောင့်ဆောင်မှုကိုလည်းကျွန်တော်ကြည့်ရပါတော့เนาะတစ်ခါကဟိုလုပ်ကြတော့လုပ်နေတယ်ဗာရက်လက်မှမထွက်ဘူးဆိုလို့ရှိရင်ဒါပြဿနာရှိပါတယ်ဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့ဒီအစိုးရတစ်ခုရဲ့ညီရွယ်ချက်ဆိုတဲ့နေရာမှာကျွန်တော်တို့ခေါ်လာတော့ဒီ public goods ပေါ့ဗျာသူလူသားကဒီအစိုးရကပြည်သူတွေရဲ့ကျွန်တော်တို့ကောင်းကျိုးချမ်းသာကိုဘယ်လောက်စွမ်းဆောင်နိုင်ကြလဲဆိုတဲ့အပိုင်းပါဆိုတော့အဲ့တော့အဲ့ဒီအပိုင်းကြီးတဲ့ခါကျတော့ကျွန်တော်ထင်တာကပေါ့နော်ဆိုတော့ခုနပြောသလိုသင်္ကန်းစာကြီးပဲဆက်ဆက်ယူနေလို့တော့မရဘူးတရက်လက်ကြီးပဲထွက်ဖို့လိုတယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆိုတော့ကိုအောင်သူကြီးဆိုလိုတာဒီအစိုးရအနေနဲ့ဒီဟိုတိုးတက်ဖို့အတွက်ကိုနိုင်ငံရေးဆန္ဒလည်းရှိတယ်ဒါပေမဲ့ဟိုဖြစ်မလာတဲ့အပိုင်းတွေကလည်းတပြိုင်တည်းမှရှိနေတယ်ဆိုတော့ဒီနေရာမှာအဓိကဟိုအားနည်းနေတာပိုဘာကြောင့်လဲသူတို့ဟိုလုပ်ဖို့ကင်ဖို့ဟိုဘယ်လိုပြောလဲ capacity ပေါ့လေစွမ်းဆောင်ရည်အားနည်းတာလားဘလို့အဓိကကိစ္စရေးချောင်းအခုလို့သူတို့မှနိုင်ငံရေးဆန္ဒရှိရတဲ့အတိုင်းမဖြစ်ရတာလဲပေါ့လေ
ဟုတ်ကဲ့ဟိုကျွန်တော်တို့ဒီလိုပါဟိုရွေးကောက်ပွဲဆင်းနေတဲ့အစိုးရကြီးတင်တဲ့ခါကျတော့ကျွန်တော်တို့ရွေးကောက်ပွဲမှာပြည်သူကကြိုက်ကြုံရွေးချယ်လိုက်တဲ့အစိုးရပေါ်လာတယ်။ပေါ်လာတဲ့ခါကျတော့သူကဒီအစိုးရတစ်ခုနဲ့တစ်ခုကသူရဲ့ဥတီလုတ်ကန်စီလုတ်ကန်ရင်လည်းခြားရကြတော့မတူဘူးလို့ထင်တာပေါ့နော်။ဆိုတော့အဲ့လိုဖြစ်တဲ့ခါကျတော့အဲ့တော့အစိုးရကဒီတက်တက်လာကြစပြောပါတယ်ငင်းကြီးကိုဦးစားပေးလို့မလို့ပြောပါတယ်။ဆိုတော့အဲ့တော့ငင်းကြီးကတော့ဒီနှစ်ပဲချင်းချင်းဆိုင်နေတယ်လေပေါ့။ဆိုအိမ်ကြီးထားမှလည်းကျွန်တော်စိတ်အားရစရာတော့မရှိဘူး။ဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့ဒီပြည်သူလူထုရဲ့နေထိုင်မှုဘဝပေါ့ဗျာ။ဆိုတော့တက်ကူးတက်လာအောင်လုပ်မယ်ဆိုတဲ့ခါလည်းရှိတယ်။အစိုးရဘက်ကဟိုကျူးစားတာလည်းရှိပါတယ်။ဆိုတော့ဒါမှမဟုတ်လည်းကျွန်တော်တို့ရက်လက်ပိုင်းတော့ပြန်ကြည့်ရမယ်အနေအထားမျိုးပေါ့နော်။ဆိုတော့ဒါမျိုးရှိတယ်။နောက်တစ်ခါကျတော့ကျွန်တော်တို့ဒီမှာရှိတဲ့ကျန်တဲ့လူမှုစီးပွားပြဿနာတွေပါ။ဆိုတော့အဲ့တော့သမ္မတယုံကအနေနဲ့အထူးသဖြင့်တော့ကျွန်တော်တို့ဒီမူရစီဝါနဲ့ပတ်သက်တဲ့ပြဿနာအတိုင်းကြီးမှကြီးနေပြီပေါ့နော်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့သမ္မတယုံကလို့ပြောဟိုအထူးသဖြင့်
ကျူးစားလုပ်ဆောင်တယ်ကျွန်တော်တို့တွေ့ပါတယ်အောင်မြင်မှုတွေလည်းတစ်စုံတစ်ပြားတွေ့ပါတယ်ဒါပေမဲ့ကျွန်တော်ရှင်းတဲ့ချက်တွေလည်းလုပ်ချက်ပါတယ်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကိုအောင်မျိုးမင်းကိုလည်းဆွေးနွေးစေချင်ပါတယ်ကိုအောင်မျိုးမင်းကတော့သူဖြင့်ဒီလူခွင့်ရေးကိစ္စတွေအရင်ဆက်တဲ့ပုဂ္ဂိုလ်လည်းဖြစ်တော့ကျွန်တော်လူခွင့်ရေးအပိုင်းကိုပို့ပြီးတော့ဦးစားပေးဟိုဆွေး ောင်းလေဗျာ
လူခွေရချိုးပေါမှုတွေကိုကျွန်တော်တို့ဆက်လက်ပြီးတော့ဖြစ်နေရတဲ့အကြောင်းရင်းကတော့ဒီလိုမျိုးအရေးယူမှုမရှိတဲ့အကြောင်းအရာတစ်ခုလို့ကျွန်တော်ပထမဆုံးပြောချင်ပါတယ်အဲတော့ဒီလူခွေချိုးပေါတဲ့သူကအရင်ကတည်းကကျွန်တော်တိုင်ကြားမှုဖြစ်လာတယ်ဗျာတိုင်ကြားမှုပြုံးတော့တိုင်ရင်းလာတယ်တက္ကသိုလ်ဆိုရှယ်မီဒီယာရဲ့ကိစ္စတွေကြောင့်မလို့လူခွေချိုးပေါမှုတွေပုံပြီးတော့လူတွေကသိလာကြတယ်ဒါနဲ့တိုင်ချားရဲ့ရန်နေရာအပိုင်းမှာအရေးယူမှုအပိုင်းမှာအားနည်းနေလားဒါရန်နေရာတွေရဲ့ဟိုရေးရိုက်မှုကတော့ဒီမှာကျွန်တော်လူခွေကော်မရှင်နဲ့ကျွန်တော်ကြည့်ကြည့်အောင်လူခွေကော်မရှင်ဆိုတာတိုင်ချားမှုကိုကျွန်တော်လက်ခံတယ်တက္ကဒီအနေနဲ့ပတ်သက်လို့ဒီတိုင်ချားမှုတွေကိုဥပဒေတိုင်းရေးယူနိုင်မှုတွေဆက်ဆံရမယ်ညီထောင်ရမယ်ပြုပေါင်းဆောင်ရွက်မယ်ဆိုတဲ့ကိစ္စမျိုးရှိပါတယ်ဒါပေမဲ့လူခွေကော်မရှင်ကိုနိုင်ကဒီလူခွေနဲ့ပတ်သက်လို့ရည်တည်ချက်တည်တဲ့ခါမှာလုပ်ပိုင်ခွင့်နေအားနည်းနေတဲ့အချက်ဒါက institution နဲ့ပတ်သက်သောအားနည်းချက်ပေါ့ဒါကတော့ပြုပေါင်းဆောင်ရွက်မှုအပိုင်းမှာတခါလေလူခွေကော်မရှင်ကဒီကိစ္စနဲ့ပတ်သက်လို့လူခွေရာချိုးဖောက်ပါတယ်လို့ပြောတယ်ဆက်ဆံရဝန်ကြီးဌာနကိုဒီအားနဲ့ပတ်သက်ပြီးအကြောင်းကြားပါတယ်ဒါပေမဲ့သူတို့ရဲ့အစီအစဉ်တော့မတွေ့ရလို့ဆိုရင်ဝန်ကြီးဌာနတွေကသူတို့ရဲ့ကျင်းပြချက်တွေလွှဲပြောင်းပေးရတဲ့အချက်တွေအကြောင်းတော်မှာမပြောင်းဘူးအဲ့တော့အရေးကြီးလို့ပြောလေဒီအနေနဲ့ပတ်သက်လို့အရေးစိုက်ပါတယ်ဆိုရင်အချက်လက်တော်မှာမပြောင်းလာဘူးအဲ့တော့ဘာဖြစ်လာလဲဆိုရင်ကော်မရှင်ကလူတွေအားနည်းနေတယ်ကော်မရှင်ကလုပ်တဲ့လုပ်ငန်းတွေလည်းစက်ဆိုင်ရာဝန်ကြီးဌာနတွေကအားလုံးအတွက်လက်ကြည့်ကြည့်သားတွေအတွက်လှုပ်ဆောင်မှုအတွက်မတို့လက်တာဝန်ရှိပါတယ်လက်တွေ့ပူးပေါင်းဆောင်ရွက်ပါမယ်ဆိုရင်စိတ်ရင်းစူနာအားနည်းနေတဲ့ဒီဆက်တစ်ခုကကျွန်တော်လူခွေဆက်လက်ရှုပ်ပေါက်မှုတွေတားဆီးမယ်လို့ခက်ခဲဖြစ်ပါတယ်နောက်ဆက်တစ်ခုကတော့ကျွန်တော်တို့ပြောတဲ့အခါမှာဒီလူရဲ့အသိစိတ်ကြအပိုင်းပေါ့နော်ဒီလူခွေဆိုတာကအရင်ခြေပြတ်ပါအဲ့တော့လူခွေဆိုတာကဒီလိုမျိုးကုပ္ပကူဒူယုံစီစီနဲ့ကိုယုံကြည်တဲ့အတိုင်းကျိုးတာမကဘဲနဲ့လူခွေဆိုရဲ့စိတ်တွေဒီလူခွေဆိုစဉ်းစားနေလို့စိတ်ကြတာလေးလာဖို့အတွက်ကျွန်တော်တို့ဒီလိုခြေချစိတ်ထားမှဒီလူခွေကိစ္စလုပ်နိုင်ပါလားဒါပေမဲ့အခုချိန်ထိကျွန်တော်တို့ဒီကျောင်းကြီးကျွန်တော်တို့ဒီလိုဒီနေ့ကြောင့်ဒီလူပီအောင်ပြည်သူကတင်ကြတာမရှိခဲ့ဘူး။တက္ကသိုလ်ရောက်တော့မှပဲဥပဒေစနမှာအခုမှစတဝဝနဲ့စတင်တင်ကြတာရှိတယ်။အထူးဖြင့်လူခွေရေးချိုးဖောက်မှုအများဆုံးဖြစ်နေတဲ့ရဲကဖွဲ့တွေ၊တရားရေးဌာနတွေ၊စစ်မတော်တွေကြားထဲမှာလူခွေနဲ့ပတ်သက်လို့အသိပညာတန်ဖိုးပို့ချသောအကြောင်းအရာတွေအားနည်းအတွက်လူခွေရေးချိုးဖောက်မှုကိုလူခွေရေးချိုးဖောက်မှုလို့မမြင်မနဲ့ချိုးဖောက်နေတဲ့ဒီအာဏာရှင်ဒီလူမျိုးဒီအနာရှိတဲ့သူတွေရှိနေကြလို့လက်ရှိအစိုးရကအကောင့်တွေပေါ်ဆောင်ရွက်ဖို့အတွက်အားနည်းနေတဲ့အချက်တွေဖြစ်ပါတ
ယ်။ဟုတ်ကဲ့ကော်မြင်းဆွေးနွေးကြည့်ပြီးပါဆိုတော့ကျွန်တော်ဆွေးနွေးပွဲကိုစာရေးသားပေးဖို့ဆွေးနွေးထားတာ၄လဲဖော်ပြချင်ပါတယ်။တူကတော့ကျွန်တော်အမေရိကန်ပြည်သူစုကမောင်တသနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင
်ဗျ။တပတ်သက်ရေးဆွဲထောက်ခံထားတဲ့2008နာဂက်ချေဦးနဲ့အုတ်ချွေအာသာတပိုင်းတစားနဲ့ပြည်နာပေါင်းစုံကိုပြည်တွင်းပြည်ပမှာဖြည့်ရှင်းနေရတဲ့ LD ဆိုးရလက်ထက်မှာနိုင်ငံရေးလူခွေရေးပြည်တွင်းငြိမ်းချမ်းရေးပေါ်ဆောင်နေမှုအပိုင်းတွေအတန်အသင့်တိုးတက်မှုရှိလာတယ်လို့ယူဆမိပါတယ်။ဘာကြောင့်လဲဆိုရင်ဆိုရအုပ်ချုပ်မှုအောက်မှာကာကွယ်ရေးပြည်ထောင်ရေးနေဆက်ရေးတရားစီရင်မှန်တိုင်းတွေမရှိဘဲဒီလောက်တည်ငြိမ်တိုးတက်လာအောင်အုပ်ချုပ်နိုင်လို့ပါပဲ။အထူးဖြင့်နှစ်ပေါင်း90ကျော်ဆက်အနာရှင်စနစ်ဆိုးအောင်နိုင်ငံရေးစီးပွားရေးပညာရေးကျန်းမာရေးလူမှုရေးအကျင့်ပြတ်ချစားမှုတွေဘလောက်ထိဆိုးဝါးနေသလဲဆိုတာခက်ခဲကြမ်းတမ်းတဲ့အုပ်ချုပ်ရေးအခြေအနေတွေကြားကမိမောင်းထုတ်ပြသွားနိုင်လို့ပါပဲပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့အဆုံးအထိမရောက်သွားသေးသည့်တိုင်းမြောက်ပိုင်းမှာမိတ်၃ဘွဲ့ဒေသတွေကလွဲလို့ကြံဒေသတွေမှာယာယီအပြစ်ခတ်တွေရက်စဲထားနိုင်ခဲ့သလိုအဲ့ဒီဒေသတွေကပြည်သူတွေမှာလည်းအနည်းငယ်အသက်ရှူချောင်လာတယ်လို့ယူဆမိပါတယ်အထူးသဖြင့်အပြစ်ရက်တွေရောအပြစ်ရက်ဖို့ဆွေးနွေးနေကြတဲ့လက်နက်ကိုင်ဖွဲ့စည်းတွေကြားမှာစီရေးထက်နိုင်ငံရေးနဲ့ငြိမ်းချမ်းရေးဆွေးနွေးလို့တဲ့အတွေးခေါ်ယူဆတွေအပြန်အလှန်တိတွေ့ဆက်ဆံလို့တဲ့ယူဆကောင်းတွေတနက်ဆိုင်ဆိုင်ရှိလာတာတွေကတိုးတက်မှုတွေလို့ယူဆမိပါတယ်နောက်တစ်ချက်ကပြည်တွင်းငြိမ်းချမ်းရေးနဲ့ဖေရပီတော်စုတည်ဆောက်ရေးဆွေးနွေးတဲ့နေရာမှာ2008ခြေဦးကိုပြင်ကိုပြရမှာဖြစ်တဲ့အတွက်ခြေဦးပြင်စရေးကော်မတီဖွဲ့စည်းပြီးမူကြမ်းတွေရေးဆွဲနိုင်ခဲ့တာလဲတိုးတက်မှုတစ်ခုလို့ယုံကြည်မိပါတယ်ဗျာ
ဟုတ်ကဲ့ဒါတော့အမေရိကန်ပြည်သူကမောင်တသနာရဲ့ဗီဇာပါသူကတော့တိုးတက်မှုတချို့ရှိရဲဆိုတော့သူ့အမည်ကိုပြောထားတာပါနောက်ထပ်ဒီ Facebook ကနေကျွန်တော်တို့မှတ်ချက်ပေးထားတဲ့စာတချို့လည်းရှိပါသေးတယ်မာရေးဆန္ဒချက်ဖတ်ပြပေးပါဦးခင်ဗျ
မြန်မာနိုင်ငံရဲ့နိုင်ငံရေးလူ့အခွင့်အရေးပြည်တွင်းငြိမ်းချမ်းရေးဟာတက်တလားကျတလားဆိုတာဖြေရှင်းရအခက်ဆုံးပုတ်စာစည်းဝင်တစ်ခုပါဟဲ့ဒါမဲ့အဖြေကတော့တခုတည်းပါနိုင်ငံရေးမှာပြည်သူတွေရေကောက်တင်မြှောက်ထားတဲ့အနေရောင်ဝတ်ပုဂ္ဂိုလ်ကဘေးကျင့်ကပ်အစိမ်းဝတ်လောက်အာဏာမရှိလေတော့ဒီမိုကရေစီဖယ်ရယ်လို့ဘလို့ပဲအော်အော်အချိန်ကုန်ပြီးတော့လေရီကုန်ခဲ့တာလက်တွေပါအခုဆိုရင်လေးနှစ်ပြည့်တော့ပါမယ်လူ့အခွင့်အရေးမှာတော့မီးပွန့်အခါခါမီးနေတော့မှာပဲငြိမ်းချမ်းရေးမှာလည်းလှုပ်တော့လှုပ်နေကြပါရဲ့ဒါမဲ့လေနေရမမှန်တော့မြက်ကန်းတယောက်လမ်းထားလျှောက်သလိုပါလောက်ရမှာကပါဝါရှိတဲ့စစ်တက်လုံနေတာကအရာတော်မရှိတဲ့အစိုးရဆိုတော့ငင်းရဲကြီးကတောက်လိုက်စားလိုက်ခုချိန်ထိပါပဲအရိုးရှင်းဆုံးပြောရရင်တော့တင်ငန်းစာယူစရာကပြည်သူတွေအလင်းခံနေရတယ်ဆိုတာသိလိုက်ရတာပါပဲကျေးဇူးတင်ပါတယ် VOA ကျမ်းမာကြပါစေလို့အကိုချေမျိုးလေးဆိုတဲ့တော်ရရှင်ရေးထားပါရှင
်ဟုတ်ကဲ့နောက်စာတစ်စောင်းတော့ကျွန်တော်တို့မိထီလာမျိုးကဦးစိန်မောင်ရဲ့စာပါမဆုမွန်ဖတ်ပြပေးပါခင်ဗျာ
အခုဆွေးနွေးရမယ့် topic မှာတင်ပြရမယ့်အချက်တွေကတော့အလုံးအသိပဲဖြစ်နေလို့ရှေ့ရှေ့ဝေးဝေးဆွေးနွေးရလို့မယ်မထင်ပါတူတူပဲဆွေးနွေးလို့ပါတယ်နှစ်ပေါင်းများစွာနဲ့အခုလောလောဆယ်မှာပါစစ်ပွဲတွေအတွင်းမှာရောစစ်ပွဲဖြစ်ပွားရာနေမြေတွေအတွင်းမှာပါလူခွေချိုးဖောက်မှုတွေလူမျိုးရေးအမြင်နဲ့ဖြစ်ခဲ့တဲ့ပြဿနာတွေကြောင့် ICJ နိုင်ငံတကာခုံရုံးအထိတရားရင်ဆိုင်ခဲ့ရတဲ့အထိဖြစ်ခဲ့ရပါတယ်ဂမ်ဘီယာရဲ့ဆွဆွဲချက်များစွာကိုပြန်လည်ခြေပခဲ့ရတဲ့အဖြစ်ကိုရောက်ခဲ့ပါတယ်တရားရုံးရဲ့အဆုံးဖြတ်ကတော့မသိရသေးပါဘူးလုံးဝအုတ်တုံခြေပနိုင်ခြင်းမရှိလို့တရားရုံးရဲ့ဆုံးဖြတ်ချက်ကိုယဉ်တမမနဲ့စောင့်မြော်နေရပါတယ်2019ခုနှစ်တုန်းကစစ်မီးကအေးအေးနဲ့မပြတ်တိုက်ပွဲတွေဖြစ်နေပါတယ်တအောင်းပလောင်နဲ့လည်းတိုက်ပွဲတွေတိုးလာပါတယ်ရှမ်းမြောက်မှာလည်းဂျိုကြားတိုက်နေကြတာခဏခဏပါ KNU နဲ့ကလည်းဖြစ်စပြူလာပြန်မိုးနဲ့ကလည်းအငင်းပွားတိုက်ကြပြန်ဆိုတော့တိုက်ပွဲတွေတကြောပြန်ဝေဆာလာပြီလို့ဆိုရမှာဖြစ်ပါတယ်အပြစ်ခက်ရဲစဲရည်ညှိနှိုင်းဆွေးနွေးမှုလှေလော်ရင်းနဲ့နေနေတယ်လို့ဆိုရမှာပါဘသူကိုအပြစ်ဆိုရမလဲတောင်မသိတော့ပါဘူးကိုလိုချင်တာလုပ်နိုင်မှုနိုင်ငံမှာစူပူအောင်တမင်ဆွပေးနေသလားလို့တောင်ထင်စရာဖြစ်ပါတယ်ကာလုံခေါ်ဖို့တောင်းဆိုနေတာကလည်းမယိုးသားတဲ့တန်လျာဖြစ်စရာတစ်ခုဖြစ်ပါတယ်ဒီအခြေအနေတွေက2019ခုနှစ်အတွင်းမှာနိုင်ငံရေးလူခွင့်ရေးပြည်တွင်းငြိမ်းချမ်းရေးနဲ့ဆွေးနွေးပွဲတွေအခြေအနေဟာအတက်မရှိအကြဘက်ကိုဦးတည်နေတယ်လို့သုံးသပ်ရမှာပါဒါတွေဟာတစ်ဖက်သက်အယူဆွဲတန်ပြီးအတ္တဆန်လုံးနဲ့စေတနာမဲ့တဲ့စိတ်တွေအခြေခံလို့ဖြစ်နေရတာပါဒီလိုကြာဆင်းနေတဲ့အခြေအနေကိုပြန်လဲတိုးတက်ရှင်သန်လာဖို့ကတော့စိတ်စေတနာမှန်တဲ့နိုင်ငံအတွက်နိုင်ငံသားတွေအတွက်ရည်ရွယ်ချက်အမှန်နဲ့ဆွေးနွေးညှိနှိုင်းကြမှာသာဖြစ်လာမှာပါလို့တင်ပြဆွေးနွေးလိုပါတယ်ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဦးစိန်မောင်ရဲ့စာပါမိထီလာမျိုးပါပါ။ဆိုတော့ကျွန်တော်တို့ဒီနိုင်ငံရေးပြည်ပညာရေးလူခွင့်ရေးကိစ္စတွေကိုဒီလိုပြန်လဲတိုးတက်တဲ့အခါမှာကျွန်တော်တို့ဟိုဒီအစိုးရဘိုင်းနဲ့မကပါဘူးဒီနိုင်ငံရေးမှာနေရာယူထားတဲ့တက်မလို့နဲ့ဒီလွတ်တော်အပိုင်းကိုလည်းကျွန်တော်တို့ထည့်ပြောလို့လုံးမထင်ပါရဲ။ဘာဖြစ်လို့လဲဆိုဒီမြန်မာနိုင်ငံရေးမှာဟိုအဓိကတော့ချက်တခုလို့ဖြစ်နေရဒီဖွဲ့စည်းပုံပြင်ရေးကိစ္စဆိုရင်လည်းလွတ်တော်ထဲမှာလုံးဝမဲ့ကိစ္စတွေရှိပါရဲ။နောက်ငင်းငင်းကိစ္စတွေမှာဆိုရင်လည်းတက်မလို့ထဲဝင်ပါနေတာတွေရှိပါရဲ။ဆိုတော့ကိုအောင်သူကြီးဒီနေရာမှာတိုးတက်မှုတွေပေါ့လေဖြစ်တင်သလောက်မဖြစ်ရတဲ့အထက်မှာတက်မလို့နဲ့လွတ်တော်အပိုင်းရောဘလောက်ထိတာဝန်ရှိရလို့ပြောနိုင်မလဲကိုအောင်သူကြီ
း။ဟုတ်ပါလေ။ဟိုတက်မလို့နဲ့ဟိုလွတ်တော်ရဲ့အခန်းကဏ္ဍလည်းကိုကျွန်တော်ထည့်ပြောရမယ်အနေထားရှိပါတယ်။ဆိုတော့ဆိုတော့ဒါကကိုကျွန်တော်တို့ကြည့်တဲ့အခါကျတော့လွတ်တော်ဘက်ကပြုတဲ့ဥပဒေတွေကကျွန်တော်တို့ဖွင့်ပြရတဲ့အတွက်ဘယ်လောက်ထိအထောက်အကူဖြစ်မလဲပေါ့နော်။ဆိုတော့အဲ့တော့ဒီအစိုးရလက်ထက်ထဲမှာအခုပြုလာတဲ့ဥပဒေမှာတော်တော်လေးအငင်းပွားစရာကိစ္စတွေရှိပါတယ်။အထူးသဖြင့်တော့ကျွန်တော်တို့မြေလွတ်မြေရိုင်းပတ်လတ်မြေဥပဒေလိုကိစ္စမျိုးတွေပါတယ်။နောက်မတရားသေးတဲ့ကျွန်တော်တို့ဖြစ်လာတဲ့ဒီဟုတ်ကြပေါ့ပါခေါ်လေမြေဖိန်းဥပဒေဆိုဒီလိုကိစ္စမျိုးတွေကကျွန်တော်ပြဿနာရှိတယ်လို့ထင်ပါတယ်နောက်တစ်ခါတက်မလို့ပဲအပိုင်းမှာကျတော့အခုလက်ရှိနောက်ဆုံးပေါ့နော်ဟိုဒီဂမ်ဘီယာကနေပြီးတော့တရားစွဲဆိုမှုကြီးဖြစ်လာတဲ့ ICJ ကြီးရောက်လာတဲ့ကိစ္စတွေကလည်းဒါကဟိုမပြေတော့ခံရရှိပေါ့နော်ကျွန်တော်တို့တာဝန်အများကြီးရှိတယ်လို့ထင်ပါတယ်ခင်ဗျဟု
တ်ကဲ့ကိုအောင်မျိုးမင်းအမြင်ရောခင်ဗျအခုကျွန်တော်တို့ဒီမှာတမလို့နဲ့ဒီလွတ်တော်အပိုင်းအောင်ရောကျွန်တော်တို့တိုးတက်မှုမရတဲ့အပိုင်းတွေမှာဘယ်လောက်ထိတာဝန်ရှိရလို့များပြောနိုင်မလဲ
။ဟုတ်ပထမဦးဆုံးဒီလွတ်တော်ရဲ့လူခွေးဆိုင်ရာကျေးပန်းမှုမှာတော့ဒီနိုင်ငံတကာစာရှိတွေလက်မှတ်ထိုးမှုအတွက်တိုက်တွန်းတာတွေတကယ်နဲ့ထောက်ခံတာတွေဒါတွေရှိပါတယ်။အထူးဖြင့်ကျွန်တော်တို့ဒီ CRC စာချုပ်ကလေးခွေးဆိုင်ရာစာချုပ်ရဲ့နောက်ဆက်တွဲစာချုပ်လက်မှတ်တိုင်းပြီးသားတွေမှာရှိတဲ့ကလေးများပါဝင်ပတ်သက်မှုကိုကျွန်တော်အတိအကျလက်မှတ်ထိုးတာဒီဝိုင်းလူကြီးကြီးကြီးမှုဆိုင်ရာစာချုပ်ကိုလက်မှတ်ထိုးဖို့အတွက်ဆုံးဖြတ်ခဲ့တာဒါတွေကသူတို့ကျိုးပမ်းမှုအပိုင်းပါဒါပေမဲ့ဒီဥပဒေတွေကို ငယ်တော်စီမှာဆွေးနွေးရတဲ့အခါမှာတော့ကျွန်တော်တို့လွတ်တော်ပိုင်းကသင်တော့မလုပ်နိုင်တဲ့အိမ်မှမျိုးကျွန်တော်တို့ရှိပါတယ်။ဒါကြောင့်လည်းဆိုတော့နိုင်ငံတကာစာချုပ်တွေကလည်းဒီလက်မှတ်ထိုးထိုးဒီထဲမှာရှိတဲ့ဥပဒေတွေကိုပြည်ပြည်ကြောင်းလဲဖို့အတွက်နိုင်ငံတကာစာချုပ်တွေနဲ့ကိုက်ညီဖို့အတွက်ပြုကားတာရှိပါတယ်။ကျွန်တော်လက်ရှိဥပဒေထဲမှာဆိုရင်ကျွန်တော်တို့အများဆုံးစိတ်နာတက်နေတဲ့ဒီသက်သွေးရေးဥပဒေထဲမှာလူခွေးနဲ့ပတ်သက်လို့ကျွန်တော်တို့တွားပြီးတော့ထိလိုက်တဲ့ site တွေပါတာရှိတယ်ဒါကကျွန်တော်ညင်းစုစီကိုညင်းရတာစုဝေးစီကနဲ့လေဒီဆိုရဲအပိုက်ပါလေဒါကိုအလွဲသုံးစားလို့ပြောဖန်ဆင်းမှုတွေကျွန်တော်တရားရှင်ဆိုင်ရတာအများကြီးပါအထူးသဖြင့်တည်င်းမီဒီယာသမားတွေကျွန်တော်တို့ရှိနေတယ်ဒါကတက်ကြွလှုပ်ရှားပြီးညင်းရည်အတွက်တက်ကြွဒီလှုပ်ဆော်လာတော့မှဒီဥပဒေနဲ့တရားဆက်ဆံရှိတယ်နောက်ကနိုင်လို့လို့ဥပဒေအဲ့ဒီဥပဒေမှာဟိုဒီဝဲချက်အရာကျွန်တော်တို့ပြဌာန်းတာမျိုးမဟုတ်ပြီးတိုင်အောင်ဒီဥပဒေရဲ့အားနည်းချက်တွေကိုအသုံးချပြီးတော့ဒီလူတို့ရဲ့အခြေခံလက်ခွေကိုဖြိလိုက်နိုင်တဲ့အကြောင်းအရာရှိတယ်။အဲ့ဒါကိုပြည်သူကြောင်းလဲဖို့အတွက်ကြာလို့ဆိုတော့သွတ်တော်ပိုင်းမှာအားနည်းမှုအများကြီးရှိတာ။ဒါကြောင့်အားနည်းလဲဆိုတာကျွန်တော်တို့မသိဘူး။ကျိုးပန်းဖို့အတွက်ကျွန်တော်ပြောရလို့ဆိုတိုင်းဒီကိစ္စကတော့မဖြစ်နိုင်သေးဘူးဆိုတော့မလုပ်ချင်ဘူးမကြောင်းနိုင်ဘူးဆိုတဲ့အရာမျိုးဖြစ်တယ်။သူရဲ့အခြေခံမှာဒီကိစ္စကဒီလိုမျိုးအခြေခံလက်နက်ခွင့်ကိုသိလိုက်နိုင်တဲ့ဥပဒေကြီးကလိုအပ်ပါသေးတယ်ဆိုစိတ်ထားမျိုးများရှိနေလားဒါမှမရှိပါတီရဲ့နိုင်ငံမှုကြောင့်ဒီကိစ္စမပြောရဘူးဆိုစက်စက်ချင်များရှိနေလားဒါတို့ကျွန်တော်မသိကြအဲ့တော့တော်ရဲ့အပိုင်းမှာဒီရင်းဥပဒေအစည်းအဝေးဒီဖန်ဆီးနိုင်တဲ့ဥပဒေကြီးကိုကြောင်းလဲဖို့အတွက်ကတော့ဒီနေ့လက်တွေ့နေတဲ့အခြေအနေမျိုးရှိရတွေ့ရပါမယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြီးတဲ့ဦးအောင်မျိုးမင်းဦးအောင်သူငယ်ကိုရင်ပါဝင်ဆွေးနွေးတဲ့သူတွေစာရေးသားပြည်ပုဆွေးနွေးတဲ့သူတွေနဲ့သောတာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းလွင်ဦးစီစဉ်ဆွေးနွေးတင်ဆက်တဲ့စနေည VO ရဲ့တိုက်ရိုက်လီလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာဒီကနေ့ညနေပိုင်း VO ရဲ့အစီအစဉ်တွေကိုညနေ 6:00 ထိထုတ်လွှင့်တဲ့အခါလိုင်းကီလိုမီတာ 19.25 ဒုကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပါ
အင်္ဂလာဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်ပို့ရေးကူညီတဲ့အနေနဲ့အင်ဒိုနီးရှားအစိုးရကမြန်မာနိုင်ငံကိုရမုံငွေဒေါ်လာ5,300,000ကျော်ပေးလိုက်တဲ့အကြောင်းဒေဂျကာတာဂလုပ်သတင်းတပုတ်မှာရေးထားပါတယ်။ဒီရမုံငွေကိုအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံကနေတဆင့်ပေးအပ်တာပါ။အခုလိုရမုံငွေကူညီတာဟာပြီးခဲ့တဲ့လကဘန်ကောက်မြို့တော်မှာလုပ်တဲ့အာဆီယံထိပ်သီးအစည်းအဝေးတွင်သမ္မတဂျိုကိုဂျိုကိုဝီဝီဒိုတို့ပြောဆိုထားတဲ့ရိုဟင်ဂျာဒုက္ခသည်အကြတဲ့ကိုဖြေရှင်းတာမှာအကူအညီပေးမယ်ဆိုတဲ့အစိုးရရဲ့ဂရုကုပ္ပုတ်ကိုအကောင့်ထည့်ဖော်တာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးရက်နိုမာဆူရီကပြောပါတယ်။ထိုင်းမှာနေဆက်ကုန်သွယ်ရေးဟာ2019ခုနှစ်ဇန်နဝါရီလကနေနိုဝင်ဘာလအထိ17လတာကာလအတွင်းတိတိကျကျကျဆင်းသွားတယ်လို့တရားဝင်ထုတ်ပြန်တဲ့ကိန်းဂဏန်းအချက်အလက်တွေကိုကိုးကားပြီးတနေရှင်းသတင်းစာမှာရေးသားထားပါတယ်။ရနောင်းခရိုင်ကုန်သွယ်ရေးဌာနကထုတ်ပြန်တဲ့လတလချင်းစီရဲ့ကုန်သွယ်မှုတန်ဖိုးကလည်းပြီးခဲ့တဲ့6နှစ်ဆက်တိုက်ကာလအတွင်းနဲ့နှိုင်းယှဉ်ရင်လျော့သွားပါတယ်။ကုန်သွယ်ရေးပမာဏဟာနှစ်စဉ်ထိုင်းဘတ်ငွေ4ဘီလီယံကျော်ပိုလျော့ကျနေတယ်လို့လည်းပြောပါတယ်။ဒီနှစ်နိုဝင်ဘာလကုန်သွယ်ရေးတန်ဖိုးကတော့စုစုပေါင်းထိုင်းဘတ်ငွေ 1.83 ဘီလီယံရှိပြီးအရင်လကတည်းကဘတ်ငွေ 69.65 တန်တိုးလာရဲ့လို့ယုံညွန်ကြားရမှုဝါနီတာအာရုနိုထိုင်းကပြောဆိုကြောင်းသတင်းမှာဖော်ပြထားပါရယ်။အိန္ဒိယနိုင်ငံမြောက်ပိုင်းမှာရဲနဲ့ဆန္ဒပြသူတွေကြားစနေနေ့ကအတိအယုံဖြစ်ပြီးနောက်ထပ်လူကိုဦးတည်ဆုံးပါရယ်။နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေသစ်ကိုကောက်ကွက်ဆန့်ကျင်ဆန္ဒပြပွဲတွေအတွင်းတနိုင်ငံလုံးတိုက်တာရတည်ဆုံးသူ23ဦးရှိသွားပြီလို့ရဲတပ်ဖွဲ့ကပြောပါရယ်။နိုင်ငံသားပြည်မှုဆိုင်ရာဥပဒေသစ်ကမွတ်စလင်တွေပေါ်ခွဲခြားဆက်ဆံနေဆိုပြီးဆန္ဒပြကန့်ကွက်နေကြတာဖြစ်ပါတယ်။စနေနေ့ကကစားတဲ့ပရီးမီးယားလိပွဲစဉ်၁၈ဘောလုံးပွဲတွေရဲ့အမှတ်ပေးစရာထိပ်ဆုံး၅တင်းတဲ့ကအတင်းအပြင်းဖြစ်တဲ့မန်စီးတီးနဲ့လက်စတာစီးတီးပွဲမှာမန်စီးတီးက3-9နဲ့အနိုင်ရသွားပါတယ်။ဒါကြောင့်ဒီအသင်းနှစ်တင်းကြမှာတမတ်အကွာနဲ့အဆင့်နှစ်နေရာအတွက်အကျိတ်နဲ့ဖြစ်သွားပါပြီ။လက်ရှိချိန်ဒီကစားပီးတဲ့မြန်လီဗာပူးကဒုတိယနေရာကလက်စတာစီးတီးကို10မှတ်ဖြတ်ပြီးအမှတ်ပြန်ဦးဆောင်နေကြပါခင်ဗျာ။
ကျေးဇူးပါခင်ဗျာနိုင်ငံတကာအချင်းသတင်းအချင်းချုပ်ကိုကိုကျော်သိန်းပြောပြခဲ့တာပါဒီပနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်တင်ဂီထိုက်ဖြစ်ပါတယ်အသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနာအဗ်ဒရမန်ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOE အစီအစဉ်တွေကိုလိုင်းလိုမီတာ3048နဲ့လိုင်းလမီတာ190အပြင် VOE ရဲ့ Facebook စာမျက်နှာကပါတင်ဆက်ပြခဲ့တာပါ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါသောရရှင်များတို့ကမြန်မာပြည်သူပြည်သားအလုံးပျော်ရွှင်ပွေရာနေ့ဖြစ်ပါစေကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.